Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဇူလိုင်လ16ရက်အင်္ဂါနေ့မနက်ဖြန် VOE အံလွင့်အစည်းအဝေးတွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ2440 51တို့ကနေနားဆင်နိုင်သလို VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းအံလွင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုမနက်ခင်းအစည်းအဝေးတွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ရေမင်းထွန်းပါသတင်းတွေကိုကိုညာဝင်းအောင်နဲ့အတူကြည့်ကြပါမယ်။ဒီကနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေထဲမှာတော့အသားအရောင်ကွဲပြားသူ American Outlet to Democrat အမျိုးသမီးအမတ်၄ဦးကိုဝေဖန်တိုက်ခိုက်နေတာဟာလူမျိုးရေးခွဲခြားမှုဖြစ်တယ်ဆိုတဲ့ဝေဖန်မှုတွေကိုသမ္မတဒေါ်နယ်ထရမ့်ကလက်မခံဘဲပယ်ချလိုက်ပါတယ်။ American နိုင်ငံမှာ2019အတွင်းလူဖြူမျိုးသားရေးပါတီရဲ့ချစ်တက်ပွဲတစ်ခုအတွင်းမှာမျိုးသမီး2ဦးကိုကားနဲ့တမင်သက်သက်တိုက်ခိုက်သေးစေခဲ့တဲ့လူဖြူမျိုးသားရေးပါတီတယောက်ကိုဒုတိယကြိမ်ထောင်ဒဏ်တသက်တကျွန်းချမှတ်ခဲ့ပါတယ်။နေပြည်တော်မှာရှိတဲ့ Wisdom Hill နေကလေးတဲ့ကျောင်းတစ်ကျောင်းမှာနှစ်နှစ်အရွယ်မိန်းကလေးငယ်တူအာရမပြုတ်ချင်ခံရတဲ့ကိစ္စကိုတရားဥပဒေစစ်ဆေးကြားနာနေပြီဖြစ်ပါတယ်။ဒီသတင်းတွေနဲ့အတူတခြားနောက်ဆုံးရသတင်းတွေကိုလည်းနားဆင်ကြရပါမယ်မခွာရွေး
။အခုဆက်ပြီးနားဆင်ကြရမယ်သတင်းလွှာတွေထဲမှာတော့နိုင်ငံရေးနဲ့ယုံကြည်ချက်ကြောင့်အကျဉ်းချသူတွေလွတ်မြောက်ရေး NLD အစိုးရကိုဖိအားပေးဖို့အမေရိကန်အထက်လွှတ်တော်ရဲ့ဥပဒေမူကြမ်းတင်သွင်းမှုကို AI ကကြိုဆိုပါတယ်။
Amnesty International is happy to endorse and support this legislation. We believe that Burma political prisoners assistance
Act. အစပစိဖရေးရတာဝန်ခံပြောကြားချက်နဲ့တူနားဆင်ကြရမှာပါ။တခါစင်ကာပူအမေရိကန်မှာရှိတဲ့စင်ကာပူနဲ့မြန်မာတန်ယုံတွေရှိမှာရခိုင်မျိုးသားတွေရဲ့စန္ဒပြမှုမလေးရှားကိုအလုသွားလုပ်ဖို့ကြိုးစားတဲ့မြန်မာလူမျိုး60ကျော်ထိုင်းပလေးနယ်စပ်မှာအဖမ်းခံရတဲ့စတဲ့သတင်းလွှာတွေနားဆင်ကြရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုညာဝင်းအောင်တို့ပြောပြပေးပါမယ်ရှင်။
အသားအရောင်ကွဲပြားသူ American Outlet to Democratic အမတ်အမျိုးသမီးအမတ်ကလေးဦးကိုဝေဖန်နေတာဟာလူမျိုးရေးခွဲခြားမှုဖြစ်တယ်ဆိုတဲ့ဝေဖန်မှုတွေကိုသမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့ကလက်မခံဘဲပယ်ချလိုက်ပါတယ်။ကျွန်တော်နဲ့သဘောထားတူညီတဲ့သူတွေအများကြီးရှိလို့ဒီကိစ္စကိုကျွန်တော်မစိုးရိမ်ပါဘူးလို့သတင်းတောက်တွေကိုသမ္မတထရမ့်ကပြောလိုက်ပါတယ်။ American ပြည်ထောင်စု Israel နဲ့သူ့ရဲ့သမ္မတလုပ်ငန်းတွေကိုဂုဏ်သိက္ခာကျဆင်းအောင်လုပ်နေတယ်သူတွေလို့ဆိုပြီးလူပြိုမဟုတ်တဲ့အသားအရောင်ကွဲပြားပြီးတော်ကွဲပြားသူအမျိုးသမီးလွတ်တော်အမတ်လေးကိုသမ္မတဒေါ်နယ်ထရမ့်ကတင်းနာလေးမှာဆက်လက်ဝေဖန်တိုက်ခိုက်နေတာပါ။တစုံတရာသောသူကကျွန်တော်တို့နိုင်ငံနဲ့ပတ်သက်ပြီးပြဿနာရှိနေတယ်။ဒီနိုင်ငံမှာမနေချင်ဘူးဆိုရင်သူတို့တွေဒီနိုင်ငံကထွက်သွားတဲ့နဲ့ဆိုပြီးသမ္မတထရမ့်က Twitter မှာရေးသားပြီး Outlet to Democratic အမျိုးသမီးအမတ်တွေကိုသူတို့ရဲ့မူလစစ်မြေနေရရေးနိုင်ငံတွေကိုပြန်ပြီးအဲဒီကစားရာဇဝတ်မှုတွေကိုကင်တွယ်ဖြေရှင်းဖို့သမ္မတထရမ့်က Twitter မှာပြောနေခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းအဲ့ဒီအမျိုးသမီးအမတ်တွေထဲမှာမင်းနီဆိုတာပြည်နယ်ကအောက်လွတ်တော်အမတ်အီဟောအိုမာတူဒါဆိုမာလီယာမှာမွေးဖွားခဲ့သူဖြစ်ပါတယ်။တခြားသုံးဦးတည်းကမက်ဆာချူးဆက်ပြည်နယ်ကိုစားပြုလွတ်တော်အမတ်အိုင်ယနာပရက်စလီနဲ့ဆစ်ဆနာဒီအိုဟိုင်းယိုးပြည်နယ်မှာမွေးဖွားခဲ့ပြီးအလက်ဇန်ဒရီယာအိုကာစီယိုကိုတယ်စ်ကနယူးယောက်မြို့တော်သူဖြစ်တယ်လို့ရာရှိဒ်တာလပ်ကလည်းမစ်ဂန်ပြည်နယ်ဒီထရိုက်ဇာတိဖြစ်ပါတယ်။ဒီမိုကရက်တီကတော့လူမျိုးရေးခွဲခြားမှုနဲ့နိုင်ငံခြားသမုန်းတည်မှုတက်ရောက်တယ်ဆိုပြီးဝေဖန်နေသလိုအောက်လွတ်တော်ဥက္ကဋ္ဌနန်စီပယ်လိုစီကတော့သမ္မတရဲ့ပြောကြားချက်ကလူမျိုးရေးခွဲခြားမှုဟုတ်မဟုတ်ဆိုတာကိုအောက်လွတ်တော်မှာမဲခွဲပြီးရှုတ်ချဖို့ဆုံးဖြတ်မယ်လို့ပြောပါရတယ်။သမ္မတရဲ့ Republican Party ဝင်အမတ်ချုပ်ကလည်းဒီမိုကရက်များနည်းတူသမ္မတရဲ့ပြောကြားချက်ကိုဝေဖန်ကြရမှာမစ်ရှိဂန်ပြည်နယ်အမတ် Fred Upton ကသမ္မတရဲ့ Twitter မှာပြောကြားချက်ဟာမှားယွင်းကြောင်းပြောခဲ့ပါရတယ်။
မေရီယန်မြောင်စုတောင်ပိုင်းနယ်စပ်ကလာရောက်ကြတဲ့နိုင်ငံရေးခုလုံခွင့်တောင်းခံသူအများစုကိုပိတ်ဆို့ဟန်တားဖို့သမ္မတထရန့်အစိုးရကစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။ဒီအရေးယူဆောင်ရွက်မှုကြောင့်မက္ကဆီကိုကတဆင့်ဖြတ်ကျော်ဝင်ရောက်လာတဲ့အမေရိကအလဲပိုင်းနိုင်ငံတွေကနိုင်ငံရေးခုလုံခွင့်တောင်းခံသူတွေကိုအဓိကထိခိုက်စေမှာဖြစ်ပါတယ်။58မျက်နှာပါတဲ့အမေရိကန်တရားရေးဌာနနဲ့မိမိလုံခြုံရေးဌာနတို့ရဲ့ထုတ်ပြန်တဲ့အဲ့ဒီကြေညာချက်မှာတော့အမေရိကန်ပြည်ထောင်စုကိုမဝင်ရောက်မီကုန်းလန်းကတဆင့်ဖြတ်ကျော်လာကြတဲ့နိုင်ငံမှာနိုင်ငံရေးခုလုံခွင့်ရှောက်ထားနိုင်မယ်ဆိုရင်အမေရိကန်မှာနိုင်ငံရေးခုလုံခွင့်ရှောက်ထားမှုကိုမပေးဖို့ပိတ်ပင်ထားတာဖြစ်ပါတယ်။အစိုးရရှေ့နေချုပ်ဝီလျံဘားကထုတ်ပြန်တဲ့ကြေညာချက်မှာတော့အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကတဆင့်ဝင်လာတဲ့နိုင်ငံသားအရေအတွက်တိတိတသာတိုးနေပြီးနိုင်ငံရေးခုလုံခွင့်တောင်းခံနိုင်တဲ့လူအရေအတွက်ကတော့အနည်းငယ်သာပါဝင်ကြောင်းသူကထောက်ပြပါတယ်။ဒီပြဋ္ဌာန်းချက်ဟာဒီကနေ့အင်္ဂါနေ့မှာစတင်အာဏာသိမ်းအောင်မှာဖြစ်ပြီးဥပဒေအရအစဉ်ကုန်မှုတွေလည်းထွက်ပေါ်လာပွဲရှိပါတယ်။ဒီပြဋ္ဌာန်းချက်မှာမက္ကဆီကိုနဲ့ကနေဒါနိုင်ငံသားတွေကတော့အကျုံးဝင်ခြင်းမရှိဘူးလို့ဆိုပါတယ်
။န 2012ခုနှစ်အတွင်းမှာလူပြည်မျိုးသားရေးဝါဒီတွေရဲ့ချစ်တက်ဖွဲတစ်ခုအတွင်းအမျိုးသမီးတဦးကိုကားနဲ့တမင်တက်တက်တိုက်ခိုက်သေးစေခဲ့တဲ့လူပြည်မျိုးသားရေးဝါဒီတယောက်ကိုဒုတိယအကြိမ်ထောင်ဒဏ်တက်တက်ကျုံးချမှတ်ခဲ့ပါတယ်။ James Field တို့အမည်ရှိလူပြည်မျိုးသားကို2012ခုနှစ်အောက်တိုဘာ12ရက်နေ့မှာ32နှစ်အရွယ်အမျိုးသမီး Hita Heya ကိုတပ်ဖြတ်မှုနဲ့အခြားလူ19ဦးကိုဒဏ်ရာရစေမှုအတွက်ထောင်ဒဏ်တက်တက်အပြင်နှစ်ပေါင်း419နှစ်ထပ်မံကြာခံစေဖို့တနင်္လာနေ့မှာတရားဝင်အမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။သူ့ဘော်လူမျိုးရေးမုံတင်းမှုပြစ်မှုပေါင်း29မှုနဲ့ထောင်ဒဏ်တက်တက်ကိုမနှစ်ကဒီဇင်ဘာလကတည်းကချမှတ်ထားခဲ့တာပါ။တရားရင်ဆိုင်နေရတဲ့တစ်ချိန်လုံးသူ့ရဲ့တရားခံရှိနေတွေက James Fields ဟာလူသေးစေလိုတဲ့စိတ်နဲ့ကားကိုလူအုပ်ထဲဝင်တိုက်ခဲ့တယ်ဆိုတဲ့အချက်ကိုမငြင်းခဲ့ပါဘူး။အဲ့ဒီအချက်အစားသူဟာလူအုပ်ကိုမြင်လို့ကြောက်ရွံ့စိတ်နဲ့ရန်လိုနေတဲ့လူအုပ်ကိုကားနဲ့ဝင်တိုက်ကြောင်းခြောက်လဲချက်ပေးရခဲ့တာဖြစ်ပါတယ်။အဲ့ဒီဖြစ်ရာနာဇီလိုလားသူလူပြုအစွန်းရောက်တွေနဲ့သူတို့ကိုစန့်ကျင်ဆန္ဒပြတဲ့အုပ်စုတွေအကြားရုံးရင်းစံကတ်ဖြစ်ခဲ့လို့အချိန်နဲ့တင်းမာနေပြီးနောက်တည့်ရက်မှာဖြစ်ပွားခဲ့တာပါ။လူပြုအစွန်းရောက်တွေက Charlottesville မြို့မှာတည်ရှိတဲ့American Pigeon စစ်ကပြည်တော်စုကခွတ်ထွက်လို့တဲ့ Confederate တပ်ဖွဲ့ကောင်းဆောင်တွေရဲ့ရုပ်ထုတွေကိုဖယ်ရှားတာကိုစန့်ကျင်ဖို့ချစ်တက်ဆန္ဒပြခဲ့ကြပါတယ်။ Donald Trump ကအဲ့ဒီဖြစ်ရမှာနှစ်ဖက်စလုံးကိုအပြစ်တင်တာကြောင့်အငြင်းပွားစရာဖြစ်ခဲ့ပါသေးတယ်
။ကမ္ဘာအင်အားကြီး6နိုင်ငံနဲ့2015တုန်းကလက်မှတ်ရေးထိုးခဲ့တဲ့စာချုပ်မတိုင်မီအခြေအနေကအတိုင်းအီရန်ကသူ့နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုပြန်လည်ထားရှိဖို့ချင်းချောင်းနေပါတယ်။ဥရောပနဲ့ American နိုင်ငံတွေကသူတို့ရဲ့တောင်ဝန်တွေကိုမထမ်းဆောင်လိုဘူးဆိုရင်အီရန်အနေနဲ့လည်းပေးထားတဲ့ဂရီတွေကိုလျှော်ပြီးလွန်ခဲ့တဲ့၄နှစ်ကရှိခဲ့တဲ့အခြေအနေအတိုင်းပြန်သွားမှာဖြစ်တယ်လို့ IRNA အီရန်နျူကလ িয়ার ဌာနပြောခွင့်ရကိုကိုးကားပြီးအီရန်နိုင်ငံပိုင်သတင်းဌာနကကြေညာလိုက်တာပါ2015စာချုပ်အရအမေရိကန်ပြည်ထောင်စုနဲ့အတူလက်မှတ်ရေးထိုးထားတဲ့အခြားနိုင်ငံတွေဖြစ်တဲ့ဗြိတိန်ပြင်သစ်တရုတ်ဂျာမနီရုရှားတို့ထံကတံခတ်ပေးဆိုမှုရှော့ချပေးပြီးအပြန်အလှန်အဖြစ်အီရန်ကလည်းယူရေနီယံတန့်စင်မှုကိုဖြတ်တောက်ပေးဖို့သဘောတူထားတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့ဒီသဘောတူညီမှုဟာအလွန်ဆိုးရွားတယ်ဆိုပြီးပြီးခဲ့တဲ့နှစ်ထဲစာချုပ်ကနေအမေရိကန်ကနှုတ်ထွက်ကအီရန်အပေါ်တံခတ်ပေးဆိုမှုတွေပြန်ချခဲ့ပါတယ်။အီရန်ကတော့စာချုပ်ပါအချက်တွေကိုပြန်လည်ရုပ်သိမ်းခဲ့ပြီးကျန်တဲ့အခြားနိုင်ငံတွေအနေနဲ့တံခတ်ပေးဆိုမှုကြောင့်နစ်နာတဲ့အီရန်စီးပွားရေးကိုအကူအညီမပေးဘူးဆိုရင်စာချုပ်ကနေဒါထက်ပိုရုပ်သိမ်းဖို့ချိန်ချောက်ထားပါရယ်။အီရန်အနေနဲ့စာချုပ်အရခွင့်ပြုထားတဲ့ယူရေနီယံတက်တူစုဆောင်မှုပမာဏထက်တိုးပြီးယူရေနီယံတန့်စင်မှုပမာဏကိုလည်းတိုးခဲ့ပါရယ်။ဗြိတိန်နိုင်ငံရေးဝန်ကြီးဂျယ်ရမီဟန့်ကတော့2015စာချုပ်ဟာမပြတ်ပြဲသေးကြောင်းလက်ရှိအငင်းပွားမှုအဆုံးသတ်ရေးအဖြစ်ရှာဖို့အခွင့်အလမ်းရှိနေသေးကြောင်းဘရက်ဆင်မှာကျင်းပတဲ့ဥရောပနိုင်ငံရေးဝန်ကြီးတွေရဲ့ညီလာခံမတိုင်ပြီးပြောကြားခဲ့ပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီရဲ့အင်္ဂါနေ့မနေ့ခင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာနေပြည်တော်မှာရှိတဲ့ Wisdom Hill Neglecting ကျောင်းတစ်ကျောင်းမှာနှစ်နှစ်အရွယ်မိန်းကလေးငယ်တူအာတမပြုကျင့်ခံရတဲ့ကိစ္စတရားဥပမာစစ်ဆေးကြနာမှုစတင်နေပြီဖြစ်ကြောင်း AP သတင်းတရမှာပါရှိခဲ့ပါတယ်။တန်တရားရှိခံရသူကိုအောင်ကျော်မျိုးဟာနေပြည်တော်ဒက္ခိဏသီရိခရိုင်တရားရုံးမှာ15မိနစ်ကြာကြာနာမှုခံယူခဲ့ပါတယ်။တန်တရားရှိခံရသူကိုအောင်ကျော်မျိုးကိုမေလအတွင်းကပထမဆုံးရဲကဖမ်းဆီးခဲ့ပြီးမြဲလဲတက်တဲ့အထောက်အထားမခိုင်လုံတာကြောင့်ပြန်လွှတ်ပေးခဲ့ပါတယ်။အာတမပြုကျင့်ခံရသူမိန်းကလေးငယ်နာမည်ကိုနှစ်နာမကျောက်မဖို့ပြပေမဲ့ Victoria ဆိုတဲ့နာမည်ဝတ်နဲ့သူ့ကိုစာနာသူတွေကခေါ်ဝေါ်တုံ့ဆဲကြပါတယ်။ဒီအမှုမှာတရားမှန်တရားပေါ်ပေါက်ဖို့နိုင်ငံအတွင်းမျိုးတွေမှာဆန္ဒပြပွဲတွေရှိသလိုလူတော်များများကတော့ဆွဆွဲခံရသူဟာတကယ့်တရားခံမဟုတ်ဘူးဆိုတဲ့သဘောထားအမြင်တွေလည်းရှိနေပါတယ်။ဆွဆွဲခံရသူရဲ့ရှေ့နေဥက္ကမောင်စောကတော့အမှန်တရားရရှိရေးအတွက်ဦးစားပေးဆောင်ရွက်သွားမှာဖြစ်ပြီးသူလွတ်မြောက်ရေးအတွက်ကူညီဆောင်ရွက်သေးပါသွားမဲ့အပြင်ကိုပြစ်မှုကျူးလွန်သူကိုလည်းဖော်ထုတ်ဖို့ကြိုးစားသွားမယ်လို့သတင်းတောက်တွေကိုပြောခဲ့ပါတယ်။တနင်္လာနေ့မှာတော့တရားရုံးအပြစ်ဘက်မှာပုံများတဲ့ဆန္ဒပြပွဲတွေရှိခဲ့ပါတယ်။ကိုအောင်ကျော်မျိုးရဲ့ဖခင်ဖြစ်သူဦးမြသိန်းကသူ့သားမှာအပြစ်မရှိကြောင်းလည်းပြောပါတယ်။နောက်တစ်ကြိမ်တရားရုံးရုံးချင်းရက်ကတော့ဇူလိုင်2ရက်စနစ်24ရက်နေ့ဖြစ်ပါတယ်ခင်ဗျ။အ
ိန္ဒိယရဲ့အဆင့်မြင့်အပေါ်စားရှယနာအမျိုးအစားတော်ပြီလို့ပထမအထုပ်ကိုမြန်မာနိုင်ငံကိုပို့ဆောင်လိုက်ပြီဖြစ်ကြောင်းကာကွယ်ရေးဆိုင်ရာအပတ်စဉ်သတင်းစာဆောင်ဖြစ်တဲ့ James Defense Weekly မှာဖော်ပြပါရယ်။ အိန္ဒိယအစိုးရနဲ့မြန်မာအစိုးရတို့ကြား2019အစောပိုင်းကချုပ်ဆိုခဲ့တဲ့အမေရိကန်ဒေါ်လာ38သန်းနီးပါးတန်ဖိုးရှိတဲ့စာချုပ်ရဲ့တစ်စိတ်တစ်ပိုင်းအရာအခုလိုပို့ဆောင်တာဖြစ်ပါတယ် DRDO ခေါ်အိန္ဒိယကာကွယ်ရေးဌာနရဲ့သုတေသနနဲ့တီထွင်ထုတ်လုပ်ရေးအဖွဲ့အစည်းကဒီဇိုင်းရေးဆွဲပြီးအရေးအတွက်အတိအကျဖော်ပြမထားတဲ့တော်ဗီရိုတွေကိုဇူလိုင်လအစောပိုင်းမြမရည်တက်မတော်ကိုလွှဲပြောင်းပေးခဲ့တာဖြစ်တယ်လို့အစိုးရသတင်းရက်ွက်တွေက James Defend Weekly ကိုဇူလိုင်15ရက်နေ့ကပြောကြားဖော်ပြပါတယ်။2012အစောပိုင်းကအိန္ဒိယရည်တက်မှာစတင်အသုံးပြုလာတဲ့လျှက်စစ်ဒါအာ3အရှည်အပြည့် 2.9 မီတာရှိပြီးအလေးချိန် 220 ကီလိုဂရမ်ရှိတဲ့အတန်တင်းရှာယနာတော်ပီရိုဟာပေါက်ကွဲစေတဲ့ရန်50ကီလိုဂရမ်ထည့်ထားတာဖြစ်ပါတယ်။ဒီတော်ပီရိုတွေကိုပြောင်းသုံးပြောင်းတက်ထားတဲ့လောင်ချာတွေကတဆင့်တင်းမောတွေရဟရင်တွေကနေပြစ်လွတ်နိုင်တယ်လို့ James Defend မှာဖော်ပြပါတယ်
။ကဘာတပန်းလူသန်း820ကျော်ငတ်မှုမှုတန်ကိုခန်းစားနေရတဲ့ချိန်ထဲမှာပဲအဝလွန်တဲ့ဥယျာဉ်ဟာလည်းစံချိန်တင်ပြင့်တက်နေတယ်လို့ဒီနေ့ကကုလသမဂ္ဂအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာပါရှိခဲ့ပါတယ်။အစားအစာအာဟာရနဲ့ကျန်းမာရေးနဲ့သက်ဆိုင်တဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေကဒီအစီရင်ခံစာကိုထုတ်ပြန်ခဲ့တာပါ။ဝိုင်းရေးအတွက်လူအများစိတ်မလုံခြုံမှုခံစားနေရကြောင်းပဋိပက္ခဖြစ်တဲ့နေရာကလူတွေငွေကြေးဖောင်းပွားမှုမြင့်မားလုံတဲ့နိုင်ငံမှာနေထိုင်တဲ့လူတွေနဲ့ဒီနေ့လောက်ခလာစားအလွန်နေပြီးရကြသူတွေအတွက်ဒီလိုစိတ်မလုံခြုံတဲ့ခံစားချက်တွေရရှိနေကြောင်းအဲ့ဒီလိုခံစားနေရသူတွေဟာနှစ်ပီလျံအထိရှိလာပြီးဖြစ်ကြောင်းကမ္ဘာစစ်နိုင်ငံအဖွဲ့ချုပ် FAO ရဲ့ Jose Graciano da Silva ကပြောပါတယ်ခင်ဗျ
အခုရပိုင်းအတွင်းမြန်မာနိုင်ငံအပါအဝင်တောင်အာရှနိုင်ငံတို့ချို့မှာမိုးသည်ထန်မြည်ရည်ကြီးမှုကြောင့်ဒေသခံတန်းနဲ့ချီအိုးမဲ့အိမ်မဲ့ဖြစ်နေရပါတယ်မြန်မာနိုင်ငံမှာတော့တိုင်းနယ်ပြည်နယ်ခုနှစ်ခုမှာရေကြီးရေရှမ်းဖြစ်ပြီးကချင်နဲ့ရခိုင်ပြည်နယ်တွေဟာအဆိုးဆုံးခံစားနေရတာဖြစ်ပါတယ်ဗမော်မြစ်ကြီးနားရွှေကူစင်ဘိုမြို့တွေမှာစိုးရိမ်ရေအမတ်ထက်ကိုရောက်နေပါတယ်အိမ်ဆောင်စု3000နီးပါးရေပေးသင့်ပြီးလူဦးရေ1000ခွဲလောက်ဟာကယ်ဆယ်ရေးစခန်းတွေမှာခိုလုံနေရပါတယ်
အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုညံဝင်းအောင်တို့ပြောပြပေးသွားကြတာပါရှင်။အခုဇက်တိုက်နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးအမေရိကန်အထက်လက်တော်ကမြန်မာပြည်ဆိုင်ရာဥပဒေမူကြမ်းတရက်တင်သွင်းခဲ့တာကိုပြောပြပေးသွားမှာပါ။မြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားနဲ့ယုံကြည်ချက်ကြောင့်အကျဉ်းချသူတွေလွတ်မြောက်ရေး NLD အယက်သားအစိုးရကိုဖိအားပေးဖို့အမေရိကန်အထက်လွှတ်တော်မှဥပဒေမူကြမ်းတင်သွင်းခဲ့တာကို AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကမနေ့တနင်္လာနေ့ကကြိုဆိုလိုက်ပါတယ်။ Republican နဲ့ Democrat Party နှစ်ခုကအမတ်တွေပူးပေါင်းပြီးမြန်မာနိုင်ငံမှာယုံကြည်ချက်ကြောင့်အကျဉ်းချသူတွေကိုကူညီရေးခေါင်းစဉ်နဲ့ဥပဒေမူကြမ်းကိုဇူလိုင်လ10ရက်နေ့ကအမေရိကန်အထက်လွှတ်တော်မှတင်သွင်းခဲ့တာဖြစ်ပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင်။
ဝိုင်းဒီမိုကရက်အထက်လွှတ်တော်အမတ်အက်ဒဝတ်မာကီးနဲ့ရီပဘလစ်ကန်အမျိုးသမီးအထက်လွှတ်တော်အမတ်မာရှယ်ဘလက်ဘန်တို့နှစ်ဦးပူးတွဲပြီးမြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေနဲ့ယုံကြည်ချက်ကြောင့်အကျဉ်းချနေသူတွေလွတ်မြောက်ရေးအတွက်ထောက်ခံအားပေးတဲ့ဥပဒေမူကြမ်းကိုအထက်လွှတ်တော်မှဇူလိုင်လ10ရက်နေ့ကတင်သွင်းခဲ့တာပါဒီဥပဒေမူကြမ်းထဲမှာအမေရိကန်ပြည်ထောင်စုရဲ့မူဝါဒအတွင်းလူ့အခွင့်အရေးနဲ့ဒီမိုကရေစီတန်ဖိုးတွေကိုဥပဒေအဖြစ်စနစ်တကျစုစည်းထည့်သွင်းဖော်ပြဖို့မြန်မာနိုင်ငံမှာတရားမျှတမှုရရှိရေးအတွက်စည်းရုံးလှုပ်ရှားရေးမှာအမေရိကန်နိုင်ငံသားရေးဝန်ကြီးအနေနဲ့မိဖက်အဖြစ်ပူးပေါင်းဆောင်ရွက်ဖို့နိုင်ငံရေးအကျဉ်းသားတွေနဲ့ယုံကြည်ချက်ကြောင့်အကျဉ်းချနေသူတွေကိုချွင်းချက်မရှိချက်ချင်းလွှတ်ပေးဖို့နဲ့ဒီအကျဉ်းသားတွေကိုအမေရိကန်နိုင်ငံသားရေးဝန်ကြီးအနေနဲ့ဓာတ်ရိုက်ကူညီပံ့ပိုးဖို့စာရာတွေပါဝင်ပါတယ်NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာအရင်ရွေးကောက်ပွဲကာလမဲဆွယ်စည်းရုံးချိန်မှာနိုင်ငံရေးအကျဉ်းသားဆိုပြီးဖမ်းဆီးခံရတာမျိုးလုံးဝမရှိစေရဘူးလို့ကတိပေးခဲ့ပေမဲ့2015ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့ပြီးတဲ့နောက်ပေးထားတဲ့ကတိအတိုင်းအကောင့်ထဲပေါ်ဖို့ပြက်ကွက်ခဲ့တယ်လို့ဒီဥပဒေကြမ်းနဲ့ပတ်သက်လို့ထုတ်ပြန်တဲ့အမတ်နှစ်ဦးရဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။ AAPP နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းရဲ့2019ခုနှစ်မတ်လ10ရက်နေ့နောက်ဆုံးမှတ်တမ်းအရမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားပေါင်း354ရှိနေပြီးအဲ့ဒီတဲက43ဦးဟာထောင်ထဲအပြစ်ပေးခံထားရပြီး86ဦးကတော့အကျဉ်းထောင်တွေတဲကနေတရားရင်ဆိုင်နေရဆဲဖြစ်ပြီးကျန်တဲ့225ဦးကတော့အကျဉ်းထောင်ပြင်ပကနေအမှုဆွဲချက်တွေကိုရင်ဆိုင်နေရဆဲဖြစ်တယ်လို့အမတ်တွေရဲ့ကြေညာချက်မှာရေးသားထားပါတယ်။ American အထက်လွှတ်တော်မှာဒီဥပဒေမူကြမ်းတင်သွင်းရတာကလည်း April ကအောက်လွှတ်တော်မှာမြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးဥပဒေမူကြမ်းတင်သွင်းထားတာကိုထောက်ခံတဲ့အနေနဲ့ဆက်လက်ဆောင်ရွက်တာဖြစ်ပါတယ်။ အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့အရှိအာရှရေးရာဆက်ကော်မတီဝင်လည်းဖြစ် Massachusetts ပြည်နယ်ဒီမိုကရက်အထက်လွှတ်တော်အမတ်ဖြစ်တဲ့ Edward McGee ကအခုလိုဥပဒေကြမ်းတင်သွင်းရတာနဲ့ပတ်သက်လို့ပြောကြရမှာ Rohingya တွေနဲ့အခြားတိုင်းသားလူနည်းစုတွေပေါ်ဆက်ပြီးဖိနှိပ်နှိမ်ပတ်မှုတွေကို American ပြည်ထောင်စုနဲ့နိုင်ငံတကာမိတ်ဖက်တွေကဆက်လက်အလေးပေးအာရုံစိုက်နေတယ်လို့မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ခွင့်အတွက်ရင်ဆိုင်နေရတဲ့ကျယ်ပြန့်လာတဲ့စိန်ခေါ်မှုတွေကိုလည်းမေ့မထားသင့်ဘူးလို့သူကဆိုပါတယ်အခုလိုအမေရိကန်အထက်လွှတ်တော်မှာမြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးကိစ္စဥပဒေမူကြမ်းတင်သွင်းလာတာကို AI အဖွဲ့ကြီးအနေနဲ့ကြိုဆိုကြောင်းအဖွဲ့ရဲ့အာရှပစိဖိတ်ဆိုင်ရာတာဝန်ခံ Francisco Ben Cosmi က VOE ကိုပြောပါတယ
်။ Embassy International is happy to endorse and support this legislation.
ဒီဥပဒေမူကြမ်းကို AI နိုင်ငံကလိုငင်းချမ်းသာခွင့်အနေနဲ့အားရကျေနပ်စွာပဲထောက်ခံအားပေးပါတယ်။မြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးဥပဒေမူကြမ်းဟာအရေးကြီးတဲ့ကိစ္စတစ်ခုလို့ကျွန်တော်တို့ယုံကြည်ပါတယ်။ဘာကြောင့်လဲဆိုတော့ဒီဥပဒေမူကြမ်းဟာမြန်မာနိုင်ငံမှာယုံကြည်ချက်ကြောင့်အကျဉ်းချခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အခက်အခဲတွေကိုမီးမောင်းထိုးပြနေတာဖြစ်ပါတယ်
။ဒီဥပဒေမူကြမ်းကြောင့်လည်းမြန်မာနိုင်ငံမှာအများပြည်သူရှေ့ထုတ်ဖော်ဆန္ဒပြဟောပြောတဲ့အတွက်အပြစ်ပေးအရေးယူခံရတဲ့လူခွင့်ရေးကာကွယ်စောင့်ရှောက်သူတွေအပေါ်မှန်ကန်တဲ့အာရုံစိုက်မှုတွေရအောင်လုပ်နိုင်မယ်လို့ယုံကြည်ကြောင်း Francisco Ben Cosmi ကဆိုပါတယ်
။ Legislation also broadens the type of assistance that
ယုံကြည်ချက်ကြောင့်အကျဉ်းချနေသူတွေအတွက်ဥတီရေးဆွဲထားတဲ့ဒီဥပဒေမူကြမ်းဟာမြန်မာလူမှုအဖွဲ့အစည်းကိုအမေရိကန်ပြည်ထောင်စုကအကူအညီပေးရမှာအတိုင်းအတာပိုပြီးကျေပြန့်စေပါတယ
်လက်ရှိသမ္မတဒေါ်နယ်ထရန့်ဦးဆောင်တဲ့အမေရိကန်အစိုးရရဲ့မြမအရေးဆောင်ရွက်ချက်တွေနဲ့ပတ်သက်လို့တော့ AI ဖွဲ့ကြီးနေနဲ့စိတ်ပြတ်မိကြောင်း Francisco Ben Cosmi ကဆိုပါတယ
် there's still a lot more the you know administration could view to have to sort of
အမေရိကန်အစိုးရအဖွဲ့အနေနဲ့ဒီကိစ္စနဲ့ပတ်သက်လို့အများအာရုံစိုက်အောင်လှုပ်ဆောင်ဖို့လိုနေပါတယ်အထူးသဖြင့်တာဝန်ခံမှုတာဝန်ယူမှုရှိလာရေးအချက်ပေါ်မှာအလေးထားဖို့ဖြစ်ပါတယ်ဥပမာအားဖြင့်တန်ခပိတ်ဆို့အရေးယူတာလက်နဲ့ရောင်းဝယ်ရေးပိတ်ပင်တာလူအခွင့်အရေးလှုပ်ရှားသူနဲ့ယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေကိုဖိနှိပ်မှုမှာတာဝန်ရှိသူတွေကိုပိတ်ဆို့အရေးယူတာစတာတွေကိုလှုပ်ဆောင်ဖို့ကျွန်တော်တို့အမေရိကန်အစိုးရကိုတောင်းဆိုနေတာဖြစ်ပါတယ
်တန်နစီပြည်နယ်ရဲ့ Republican အမျိုးသမီးအထက်လွှတ်တော်အမတ် Black Band ကလည်းမြန်မာပြည်သူတွေဟာလူခွင့်ရေးချိုးဖောက်မှုတန်းကိုအချိန်ကြာမြင့်စွာကတည်းကခံစားလာခဲ့ရတာဖြစ်ပြီးလွတ်လပ်စွာဟောပြောခွင့်တည်င်းလွတ်လပ်ခွင့်နဲ့ငြိမ်းချမ်းစွာစုဝေးခွင့်တွေပေါ်မှာ American ပြည်ထောင်စုအနေနဲ့ပြက်ပြက်သားသားရပ်တည်ဖို့အရေးကြီးတယ်လို့ဆိုပါတယ် Burma Political Prisoners Assistant Ad လို့အမည်ပေးထားတဲ့မြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားများကူညီစောက်ရှောက်ရေးဥပဒေမူကြမ်းကို American Outlook တော်နိုင်ငံသားရေးကော်မတီရဲ့ Asia Pacific နဲ့ Nuclear မပြန့်ပွားရေးဆက်ကော်မတီဝင်တွေဖြစ်တဲ့ Michigan ပြည်နယ် Democrat Outlook တော်အမတ် Andy Levine နဲ့ Missouri ပြည်နယ် Republican အမျိုးသမီး Outlook တော်အမတ် Ann Wickner တို့က April 19ရက်နေ့ကတင်သွင်းခဲ့တာဖြစ်ပါတယ်ရှင်
မအင်ဂျင်နိုင်ပြောပြသွားတာပါရှင်။အခုအမေရိကန်ရောက်ရခိုင်လူမှုအဖွဲ့တွေဝါရှင်တန်မြို့တော်ကစင်ကာပူနဲ့မြန်မာတန်ယုံတွေရှိစန္ဒပြခဲ့တဲ့အကြောင်းနားဆင်ရပါမယ်။ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့ဆက်နွယ်တယ်ဆိုတဲ့ဆွဆွဲချက်နဲ့စင်ကာပူအစိုးရကဖမ်းဆီးပြီးမြန်မာနိုင်ငံကိုပြန်ပို့လိုက်တဲ့ရခိုင်တိုင်းရင်းသား6ဦးအမှုဟာမတရားဆွဆွဲခံရခြင်းသာဖြစ်ပြီးဒီလောက်ရအပေါ်ရှုတ်ချကြောင်းနဲ့အဖမ်းဆီးခံရသူတွေရဲ့အသက်အန္တရာယ်ကိုစိုးရိမ်တာကြောင့်သူတို့ကိုအ мян ဆုံးပြန်လွှတ်ပေးဖို့အမေရိကန်ရခိုင်လူမှုအဖွဲ့အစည်းတွေကဝါရှင်တန် DC မှာရှိတဲ့စင်ကာပူတန်ယုံနဲ့မြန်မာတန်ယုံတွေရှိမှာတင်းနှလာနေကစန္ဒပြတောင်းဆိုခဲ့ကြပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင်
စင်ကာပူနိုင်ငံမှာနေထိုင်အလွတ်လုပ်နေကြတဲ့ရခိုင်လူမှုကယ်ဆယ်ရေးအသင်းစင်ကာပူရဲ့အဖွဲ့ဝင်6ဦးကိုရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့ဆက်နွယ်နေတယ်ဆိုပြီးစင်ကာပူအာဏာပိုင်တွေကဖမ်းဆီးခဲ့တဲ့လူရဲအပေါ်မကျေနပ်တာကြောင့်အမေရိကန်ရခိုင်လူမှုအဖွဲ့အစည်း AAC အဖွဲ့ဝင်တွေရောအမေရိကန်မှာဖွဲ့စည်းထားတဲ့တိုင်းရင်းသားပေါင်းစုံမဟာမိတ်အဖွဲ့ကပါပူးပေါင်းပြီးဇူလိုင်15ရက်နေ့လေကဝါရှင်တန် DC မှာရှိတဲ့စင်ကာပူတန်ယုံနဲ့မြန်မာတန်ယုံရှိတွားရောက်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြရတဲ့အဓိကအကြောင်းရင်းနဲ့ပတ်သက်လို့ AAC အဖွဲ့ဒုဥက္ကဋ္ဌဦးသိန်းထွန်းဆန်က VOA မြန်မာပိုင်းကိုရှင်းပြပါတယ်
။စင်ကာပူကနေပြီးတော့ကျွန်တော်တို့ရခိုင်၆ရောက်တို့တို့ကရခိုင်တပ်မတော်ကနော်အာကန်အာမီကိုထောက်ခံတယ် support လုပ်တယ်ဆိုပြီးတော့စင်ကာပူကဖမ်းလိုက်ပြီးတော့တို့ဆွဆွဲချက်တွေနဲ့ဗမာပြည်ကိုပြန်ပို့လိုက်ပါတယ်။ဒီလူငယ်တွေကလည်းစင်ကာပူမှာရခိုင်အသင်းစင်ကာပူဆိုပြီးတော့လှုပ်ဆောင်နေကြတာဖြစ်ပါတယ်။အဲ့ဒီဟာမြန်မာအစိုးရရဲ့ထိုးထက်စစ်တမ်းတွေကြောင့်ရခိုင်ပြည်နယ်မှာအခုလက်ရှိဒုက္ခရောက်နေတဲ့ဒုက္ခတွေတွေကိုသူတို့ပတ်စံတွေကောက်ပြီးတော့ဥည်ညီနေကြတဲ့အဖွဲ့ဖြစ်ပါတယ်။ကျွန်တော်ရခိုင်နေရာမှန်တိုင်းပြောရင်စွန့်ပစ်ခံထားရတဲ့လူတွေလို့ပေါ့နော်။ကိုယ့်ဟာကိုကျွန်တော်တို့ကူညီနေရတဲ့သဘောရှိပါတယ်။ဆိုတော့ဒီလူငယ်တွေရဲ့ ငွေကြေးတွေအဲ့ဒီဒုက္ခတွေဖြူသွားတာပါအဲ့ဒါကိုသူတို့မဟုတ်မှန်ဆွဆွဲတယ်အဲအကင်အမီကိုထောက်ခံနေပါ냐ပေါ့နော်ဒါပေမဲ့သူတို့ကဘာမှဆက်နွယ်ခြင်းလည်းမရှိဘူးဒီရဖူဂျီတွေကိုထောက်ပံ့နေတဲ့အဖွဲ့ရှိတာဖြစ်ပါတယ်အဲ့တော့စင်ကူမှာရှိနေတယ်နောက်ထပ်တခြားတိုင်းရင်းသားတွေကိုလည်းဒီလိုမျိုးတွေဆက်လုပ်မယ့်ကိစ္စမျိုးကိုကျွန်တော်တို့တားမြစ်ချင်လို့လည်းသွားပြီးတော့ဆိုင်းသပ်ပြပါတယ်အဲ့ဒါနဲ့အတူပဲမြန်မာတန်ရုပ်ကိုလည်းမြန်မာပြည်ကအဲ့ဒီပြန်ပို့လိုက်တဲ့လူတွေတို့လက်လွှဲပြောင်းယူလိုက်တဲ့လူတွေကိုအခုအမှုတွေမဟုတ်ကဟုတ်ကတွေငွေအတူလုတ်တယ်တော့ဘာလို့ပေါ့နော်နောက်ပြီးတော့အဓိကကြီးရခိုင်တပ်တော်ကိုထောက်ပံ့နေဆက်သွဲတယ်အဲ့လိုဟာမျိုးပေါ့အဲ့လိုဟာတွေကိုသူတို့ဆွဆွဲထားတာတွေ့ရပါတယ်အဲ့ဒီဟာတွေကတကယ်တော့မဟုတ်ပါဘူးအဲ့ဒီအတွက်ကျွန်တော်တို့မြန်မာအစိုးရကိုလည်းဆိုင်းသပ်ပြခြင်းဖြစ်ပါတယ
်ဒီဆန္ဒပြပွဲကိုလူ90ဝန်းကျင်တက်ရောက်ခဲ့ကြပြီးအခြားတိုင်းသားတချို့လည်းပါဝင်ပူးပေါင်းခဲ့ကြပါတယ်။ရခိုင်တိုင်းသားတွေနဲ့ဘာကြောင့်ခုလိုပူးပေါင်းဆန္ဒပြရသလဲဆိုတာကိုတော့ကချင်မဟာမိတ်အဖွဲ့အထွေထွေအတွင်းမှ M2 အောင်ကခုလိုပြောပါတယ်
။စင်ကာပူနိုင်ငံမှာဒီရခိုင်တွေကိုဖမ်းဆီးပြီးတော့မှ deportation ပေါ့နော်ဒီပြန်နေတဲ့ကိစ္စကမှစင်ကာပူအစိုးရအနေနဲ့မြန်မာစစ်တပ်နဲ့ပူးပေါင်းပြီးတော့မှဆောင်ရွက်တယ်လို့ကျွန်တော်တို့ကအဲ့လိုမျိုးခံယူတယ်။ဒီဥစ္စာကရခိုင်ဂျီကိုတွေကိုဒီလိုမျိုးနမူနာလုတ်ပြလိုက်တာဖြစ်မှာပေါ့နော်ဒါပေမဲ့လည်းကျွန်တော်တခြားတိုင်းရင်းသားညီကိုတွေအတွက်ပါတို့ကနမူနာပေးတဲ့ပုံစံမျိုးလေးနဲ့ဆောင်ရွက်လိုက်တယ်ဆိုပြီးမှအဲကျွန်တော်တို့ကအဲ့လိုမျိုးခံယူပြီးတော့မှတခြားနိုင်ငံတွေမှာလည်းဆက်ပြီးတော့မဖြစ်ရအောင်အဲအဲ့ဒါကိုကျွန်တော်တို့စင်ကာပူအစိုးရမြန်မာအစိုးရအဲ့ဒါတွေကိုကျွန်တော်သွားရောက်ပြင်ပြဆောင်ရွက်ချက်ဖြစ်ပါတယ
်ရခိုင်ပြည်နယ်မှာအေးရခိုင်လက်နက်ကိုင်အဖွဲ့နဲ့ဆက်နွယ်တယ်လို့တန်တရားရှိတဲ့ဒေသခံရခိုင်တွေကိုမြန်မာစစ်တပ်ကခေါ်ယူစစ်ဆေးမှုတွေရှိနေပြီးစစ်ဆေးနေစဉ်အတွင်းတည်ဆုံးမှုရှိခဲ့တာကြောင့်အခုစင်ကာပူကနေပြန်ပို့ခံရတဲ့ရခိုင်တိုင်းသား6ဦးရဲ့အသက်အန္တရာယ်အတွက်လဲစိုးရိမ်မိကြောင်း AAC တို့ကထဦးသိန်းထွန်းဆန်ကပြောပါတယ်
။အဲ့လိုဖမ်းဆီးသွားခြင်းအဖြစ်တို့ရဲ့အသက်အန္တရာယ်ကိုစိုးရိမ်ရတယ်လို့ယူဆပါတယ်။ဘာလို့လဲဆိုရခိုင်မှာကျွန်တော်တို့ပန်တရားရှိရဆိုပြီးဖမ်းဆီးသွားပြီးတော့အသေးသေးတဲ့အထိနှိမ့်ဆက်တက်ဖြတ်ပြစ်လိုက်တဲ့လူတွေအခုမနှဲတော့ပါဘူးခင်ဗျာ။အခုစီစီဆက်လက်ပြစ်ဆဲဖြစ်ပါတယ်။အင်တာနက်ကအစရခိုင်မျိုးဖြတ်တောက်ထားပြီးတော့လုတ်ချင်တိုင်းလုတ်လို့ရအောင်ဆိုပြီးတော့ဒီပေါင်းစုံနဲ့ဆင်းပန်းတက်ပြတ်နေတယ်မြင်ရပါတယ်အဲ့တော့ဒီ6ရောက်ရဲ့အသက်အန္တရာယ်ပေါ့နော်ဆူရှုံသွားနိုင်တယ်စက်ခံရနိုင်တယ်ပေါ့နော်အဲ့လောက်ထိကျွန်တော်တို့ဆောက်ပါတယ
်ရခိုင်လူမှုကယ်ဆယ်ရေးအသင်းအဖွဲ့ဝင်6ဦးကိုစင်ကာပူအာဏာပိုင်တွေကဖမ်းဆီးပြီးဇူလိုင်10ရက်နေ့ကမြန်မာနိုင်ငံကိုလွှဲပြောင်းပေးခဲ့တာပါစင်ကာပူရဲ့ဒီလုပ်ရဟာတိုင်းသားတွေအပေါ်စစ်ရာဇဝမှုကျူးလွန်နေတဲ့မြန်မာစစ်တပ်ရဲ့လုပ်ရတွေကိုအားပေးအားမြောက်ပြုရာကြာပြီးအကြောင်းမဲ့ဖမ်းဆီးခြင်းသာဖြစ်တယ်လို့ရခိုင်လူမှုအဖွဲ့အစည်း AAC ရဲ့ကြေညာချက်မှာဖော်ပြသလိုနောက်မှာမြန်မာနိုင်ငံကတိုင်းရင်းသားတွေအပေါ်ဖိနှိပ်တဲ့လုပ်ရက်တွေကိုရှောင်ကျဉ်ဖို့စင်ကာပူအစိုးရထံစာရေးသားပေးပို့ခဲ့ကြပါတယ်ခင်ဗျာ
။ကိုညာဝင်းအောင်စုံစမ်းတင်ပြခဲ့တာပါရှင်။ VOE ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေနှာစင်နေကြရတာဖြစ်ပါတယ်။မကြခင်မှာကာကွယ်ဆေးဟာကျန်းမာအသက်ရှင်ရေးအတွက်ဘလောက်အရေးပါလဲဆိုတာပြောပြဖို့ရှိပါတယ်။အခုတော့ပြည်ပမှာတရားမဝင်ထွက်ပြီးအလုရှာကြတဲ့မြန်မာလူမျိုးတွေဇက်တိုက်အဖမ်းခံနေရတဲ့အကြောင်းနှာစင်ရပါမယ်။ထိုင်းနိုင်ငံတောင်ပိုင်းဆုံခလခရိုင်ထဲမှာမလေးရှားဘက်ကိုတရားမဝင်ကူးဝင်ဖို့ကြိုးစားတဲ့မြန်မာနိုင်ငံသား60နီးပါးကိုဇူလိုင်လ14ရက်နေ့ကထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။လူကုန်ကူးခံရသူမြန်မာနိုင်ငံသားတွေအပြင်သူတို့ကိုလက်ခံပေးထားတဲ့ထိုင်းနိုင်ငံသားတွေကိုပါကြာရပါအဖြစ်နဲ့ဖမ်းဆီးနေတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းတောင်ပိုင်းဆုံခလခရိုင်ထဲမှာမလေးရှားနိုင်ငံကိုခိုးဝင်မှုကြိုးစားကြတဲ့မြန်မာနိုင်ငံသားတွေကိုတောတောင်ဒီထဲမှာဖမ်းမိတာအလုံပိတ်အခန်းဒီထဲမှာဖမ်းမိတာတွေကဇက်တိုက်ဖြစ်လာနေပြီးဇူလိုင်လ14ရက်နေ့ကလည်းလူ60နီးပါးကိုဆုံခလခရိုင်ခွန်မိဆိုတဲ့နေရာမှာထပ်မံဖမ်းဆီးခဲ့ကြောင်းဆုံခလခရိုင်ဟိုက်ရိုင်မြို့နယ်ရွှေပြောင်းလို့သမအခွင့်ရေးကွန်ရဲတာဝန်ခံဦးပါရီကပြောပါတယ
်ခွန်မိဆိုတော့ကျွန်တော်နဲ့ကန့်နေလေကျွန်တော်နဲ့ရက်ကွက်ရှင်းကန့်နေတယ်ဟုတ်ကဲ့အဲ့မှာထပ်ပြီးတော့90ကျော်60နီးပါးထပ်ပြီးတော့ဖမ်းမိလေလို့ရေးတွေကဖုံးဆက်လာတယ်ကျွန်တော်တို့ကစကပြန်လောက်ကိုခေါ်တာပေါ့ဗျာ
မြန်မာပွဲစားအချိတ်ဆက်တွေကတော့အဖမ်းဆီးတွေများတဲ့အတွက်ထိုင်းတောင်ပိုင်းကိုမလာရဲတော့တာကြောင့်ထိုင်းပွဲစားတွေကိုဇက်တိုက်ဖမ်းဆီးပြီးသူတို့နဲ့ဆက်ဆက်တဲ့သူတွေကိုပါထိုင်းတောင်ပိုင်းမှာဖမ်းဆီးခဲ့တယ်လို့ဆိုပါတယ
်အခုကကျွန်တော်တို့မြန်မာပွဲစားလာမဟုတ်ထိုင်းလူမျိုးတွေတော်တော်ပါတယ်ပိုကက်တို့ဂျုံဖိုရနောင်းတို့ကျွန်တော်တို့ဒီစုံကလာခိုင်တို့အကုန်လုံးတွားပြီးတော့ဖမ်းလာတာဟုတ်ကဲ့လက်ခံပေးတဲ့အင်ဂျင်အကုန်လုံးဖမ်းတယ်အဲမှာအဖွဲ့ကြီးတွေကအစားပါတယ်တဲ့နေရာထိုင်ခံပေးထားတာပေါ့ဗျာ
ဟုတ်ကဲ့
အခန်းနေနောက်ပြီးတော့အနေနဲ့မှသူတို့သမန်းဟန်းတွေရှက်ကျွေးတဲ့ရှမ်းမတွေကအစားပါတယ်လူကူးမှုအထက်မှာပူပေါက်ပါဝမ်းမောက်တခုပေါ့ဗျာသမန်းကျွေးမွေးတွေအခန်းပေးတွေဒီပုံစံမျိုးတွေကိုအမှုမကြည့်ပေမဲ့သူတို့အဲ့ဒီမှာပါတာပေါ့
ထိုင်းတောင်ပိုင်းကနေတဆင့်မလေးရှားနိုင်ငံကိုခိုးဝင်ဖို့ကြိုးစားကြတာကြောင့်ထ family neza, Malaysia be malay, operasi sisiri lobi, tayamawe nangan jala rigule pasi divare, natausa gogu nitemaro, taita maima pamide nama nanganda, konatanjo shirobi lule, tayana by niga, piobare, dinitemave, taina nyamari pawene, luma go the matiang aze jogule, a ye unangere lule, tayana by niga, piosugevareshin.
ကာကွယ်ဆေးနဲ့တားလို့ရတဲ့ယောဂတွေပြန့်ပွားမှုကိုဟန့်တားဖို့ကာကွယ်ဆေးပေးရေးလုပ်ငန်းကိုးစက်ငါးရာဂိုင်နှုန်းအထိပြည်စည်နေပြီဖြစ်ပါတယ်။ကျွန်မဆက်ပြီးတော့ပြောပြပေးပါမယ်ရှင်။အသက်အန္တရာယ်ကိုကာကွယ်ပေးနိုင်တဲ့ကာကွယ်ဆေးပေးလုပ်ငန်းဟာတကမ္ဘာလုံးမှာ86ရာဂိုင်နှုန်းအထိပြည်စည်နေပြီဖြစ်ပါတယ်။ WHO ရဲ့ယောဂခုခံစွမ်းအားလေ့လာရေးကာကွယ်ဆေးများနဲ့စီဝဗေဒဌာနများဆိုင်ရာအမှုဆောင်ညွှန်ကြားရေးမှူးကိတ်အိုဘရန်ကဝတ်သက်ယောဂဖြစ်ပွားမှုနှုတ်ဟာယောဂမသွားယုံသာမကတိုးတောင်မှတိုးလာနေတဲ့အကြောင်းသတိပေးပါတယ်။ဒီပြဿနာဟာဝတ်သက်ယောဂကာကွယ်ဆေးရဲ့လုံခြုံစိတ်ချရမှုနဲ့ပတ်သက်လို့သတင်းမှားတွေနဲ့မမှန်သတင်းတွေကြောင့်ဖြစ်တယ်လို့လည်းမစ်ကိတ်အိုဘရန်ကဆိုပါတယ်။
Even in high-income countries, access to vaccines, inequality, and quality of care are often the greatest obstacles for
ဝင်ငွေကောင်းတဲ့တိုင်းပြည်တွေမှာတောင်မှကာကွယ်ဆေးရမယ့်ခွင့်လန်းတွေကျန်းမာရေးစောင့်ရှောက်မှုတာတူညီမျှမရှိတာနဲ့စောင့်ရှောက်မှုအရေးအတွေးတွေဟာမကြာခဏဆိုသလိုမိဘတွေအနေနဲ့သူတို့ရဲ့ကလေးတွေအတွက်ကာကွယ်ဆေးရဖို့အကြီးမားဆုံးအဟန့်အတားတွေဖြစ်နေရပါတယ်။ဒါကြောင့်ကာကွယ်ဆေးထိုးဆေးကျွေးလုပ်ငန်းတွေကိုအဟန့်အတားဖြစ်နေတဲ့အဲ့ဒီအကြောင်းအရာနှမျိုးလုံးဟာဆေးရတဲ့နိုင ကွယ်ဆေးမရတဲ့အစင်းရဲဆုံးတိုင်းပြည်တွေနဲ့အထူးသဖြင့်ထိရှာမခံတဲ့ဒါမှမဟုတ်ပြိပခဒဏ်ကိုခံစားနေကြရတဲ့နိုင်ငံတွေမှာနေကြရတဲ့ကလေးငယ်တွေဟာကာကွယ်ဆေးမရကြကြောင်းကိုလည်း Miss O'Brien ကသတိပေးထားပါတယ်။ဒီနိုင်ငံတွေနဲ့အာဖရိကတိုက်အောက်ပိုင်းနိုင်ငံတွေက10နိုင်ငံပါဝင်ပါတယ်။နိုင်ဂျီးရီးယား၊အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတွေဟာကာကွယ်ဆေးရတဲ့နှုံအနှိမ့်ဆုံးနိုင်ငံတွေဖြစ်တဲ့အကြောင်း WHO ကကြေညာထားပါတယ်။2019ခုနှစ်ထက်2018ခုနှစ်မှာတော့အမေရိကတိုက်နိုင်ငံတွေနဲ့အနောက်ပစိဖိတ်ဒေသကြီးနှစ်ခုမှာကာကွယ်ဆေးလုပ်ငန်းနှိမ့်ချခဲ့တာကိုတွေ့ရှိခဲ့ကြောင်းနဲ့တခြားဒေသအသီးသီးမှာတော့ကာကွယ်ဆေးထိုးဆေးကျွေးလုပ်ငန်းတွေမြင့်တက်လာတဲ့အကြောင်း WHO ကဖော်ပြထားပါတယ်။အာဖရိကတိုက်မှာကာကွယ်ဆေးလုပ်ငန်းဟာအနှိမ့်ဆုံးဖြစ်နေစေဖြစ်ပေမဲ့နောက်ပြန်ဆုတ်သွားတာတော့မဟုတ်သေးတဲ့အကြောင်း WHO ကပြောပါတယ်။ဒါပေမဲ့လူဦးရေကလည်းတိုးပွားလာမယ်လို့မျှော်လင့်ထားတာကြောင့်လာမယ့်ဆယ်စုနှစ်တွေမှာတော့အာဖရိကမှာရှိတဲ့ကလေးတွေဟာအသက်အန္တရာယ်ကိုအကာအကွယ်ပေးနိုင်မဲ့ကာကွယ်ဆေးရရှိမှုပိုးပြီးတော့နည်းလာနိုင်မဲ့အလားလာရှိနေကြောင်း WHO ကခန့်မှန်းထားပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင် VOA American တန်ကနေ2019ခုနှစ်ဇူလိုင်လ16ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website လိပ်စာ burmese.voanews.com ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင့်ခေါင်းနှုတ်ချက်ဣရိယန်တုံအင်္ဂလိပ်သင်္ကန်းစာနဲ့ဒူစီးပွားရေးကဏ္ဍမှာနားဆင်ရမှာက
အခုကတမိုင်းတနိုင်ပေါ့အခုကြောက်သေးလို့ပဲလဲတမိုင်းတနိုင်ဆိုပြီးတော့အသေးစားလေးနေကျွန်တော်တို့လည်း
ကချင်ပြည်နယ်ရဲ့စီးပွားရေးဆိုင်ရာအကြောင်းတွေကိုကချင်ဝင်ကြီးချုပ်ရဲ့သတင်းစာရှင်းလင်းပွဲပြောကြားချက်တွေနဲ့တူနှားဆင်ရမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုမူလဆောင်ပါရှင်တွေရဲ့အာဘော်မပြည့်ကိုရဲမင်းထွန်းနဲ့မန်းအင်ဂျင်နိုင်တို့ကောက်နှုတ်တင်ပြပေးထားတာကိုနှားဆင်ကြရအောင်ပါရှင
်ဇူလိုင်လ14ရက်နေ့ရက်စွဲနဲ့ Eurasia Review Website မှာ If Tang Haru Basha ရေးထားတဲ့မြန်မာပဋိပက္ခတွေရဲ့မျက်နှာစာသစ် AA ရခိုင်လက်နက်ကိုင်အဖွဲ့ခေါင်းစဉ်ပါဆောင်ပါကနေကောက်နှုတ်တင်ပြလိုပါတယ်ဇူလိုင်လ10ရက်နေ့က AA ရခိုင်လက်နက်ကိုင်အဖွဲ့ထောက်ခံသူတွေကိုစင်ကာပူကဖမ်းဆီးကြောင်းကြေညာခဲ့ပြီးမှာတော့မြန်မာနိုင်ငံအနောက်ပိုင်းကပြည်ပကတဲ့မကြာမီကမှဝင်ရောက်လာတဲ့ AA အဖွဲ့ရဲ့တပ်ဖွဲ့ပုံတံနဲ့ AA ကိုထောက်ခံတဲ့သူတွေအကြောင်းလေ့လာစရာဖြစ်လို့လာပါတယ်လို့အစချီရေးသားထားပါတယ်။မြန်မာအစိုးရကိုလက်နက်ကိုင်တိုက်ခိုက်နေတဲ့အဖွဲ့ကိုထောက်ခံကူညီဖို့စည်းရုံးနေတဲ့မြန်မာတွေဆိုပြီးလူရေအတွက်အတိအကျကိုစင်ကာပူပြည်ထောင်စုကမပြောပေမဲ့ဖမ်းဆီးခံတဲ့သူကတော့အေးရဲ့အရေးပါတဲ့ခေါင်းဆောင်တုံးနဲ့တိုက်ရိုက်ဆွေးမျိုးတော်ဆန်နေပါတယ်။စင်ကူကဖန်စီမှုပါအေးအဖွဲ့ရဲ့ပြည်တွင်းပြည်ပကထောက်ခံမှုအတိုင်းအတာကိုပြသနေတယ်လို့လည်းဆိုပါတယ်။ဇွန်လ22ရက်တုန်းကလည်းအေးဟာမြမရေတပ်ပိုင်ဆွဲသမော်တစည်းကိုစစ်တွေစိတ်ကမှဒုံးနဲ့ပြစ်ခတ်တိုက်ခိုက်လို့လုံခြုံရေးအဖွဲ့ဝင်2ဦးသေဆုံးခဲ့ပြီးတဦးဒဏ်ရာရရှိခဲ့ပါတယ်။မြမတပ်မတော်ဆိုရဒါဟာရခိုင်ပြည်နယ်အတွင်းမှာပထမဆုံးအကြိမ်စစ်ရင်ရင်တိုက်ခတ်ခံရတာဖြစ်ပါတယ်။အေးရဲ့ရခိုင်အမျိုးသားရေးပန်းနိုင်ကတော့ကိုပိုင်အုပ်ချုပ်ခွင့်ရဖို့ရခိုင်ဗုဒ္ဓဘာသာသင်္ကေတလက္ခဏာနဲ့ယဉ်ကျေးမှုအမွေအနှစ်ကိုထိမ့်သိမ်းဖို့နဲ့ပြည်နယ်တိုးတက်ဖို့ဆိုတဲ့အချက်တွေပေါ်လာပါတယ်။ရခိတာလန်းစင်ဟာရခိုင်အမျိုးသားရေးဝါရီတွေရဲ့ရည်မှန်းချက်ဖြစ်တယ်လို့ရခိုင်အိမ်မက်2020 Arakan Dream 2020ဟာလည်း2020အကုန်မှာရခိုင်ကိုပိုင်အုပ်ချုပ်ရေးရရှိဖို့ပါပဲတဲ့။လက်ရှိမှာအေးအဖွဲ့ဝင်ကေတာပေါင်း 9,000 ကနေ 10,000 အထိရှိနေပြီးကချင်ပြည်နယ်အတွင်းမှာအလုပ်လုပ်နေတဲ့လူတော်တော်များများနဲ့ဖွဲ့စည်းခဲ့တယ်လို့ဆိုပါရစေ။ပြည်ပရောက်ရခိုင်တိုင်းရင်းသားတွေရဲ့ထောက်ခံမှုလည်းအခိုင်အမာရရှိထားပါရစေ။အေးရဲ့အင်အားဟာမြောက်ပိုင်းမဟာမိတ်အဖွဲ့လို့ခေါ်တဲ့တခြားတိုင်းရင်းသားတွေနဲ့မဟာမိတ်ဖွဲ့စည်းထားမှုအပေါ်မှာတည်မီနေပြီးလက်နက်ခဲယမ်းမိကျောက်တွေစစ်တနန်းတွေနဲ့ခိုးလုံရနေရာတွေဆိုတဲ့အထောက်ပံ့တွေရရှိနေတယ်လို့ဆိုပါရစေ။အေးဟာ WUSA လို့ခေါ်တဲ့ဝါလန်နဲ့ကင်တပ်ဖွဲ့ကရရှိခံစားနေတဲ့လွတ်လပ်မှုမျိုးကိုလိုချင်နေတယ်လို့လည်းយေတာထားပါတယ်။အေးဟာဘင်္ဂလားဒေ့ရှ်ဘက်မှာရခိုင်အနယ်တူမျိုးနွယ်စုတွေရှိနေတာကိုခွင့်ကောင်းယူပြီးဘင်္ဂလားဒေ့ရှ်နယ်မြေအတွင်းဘန်ဒဘန်နဲ့ရဂမာဒီမှာလည်းရမယံကဝင်ရောက်လှုပ်ရှားနေပါတယ်တဲ့။ပြည်တွင်းပြည်ပထောက်ခံသူတွေစီကငွေကြေးထောက်ပံ့မှုတွေရနေတဲ့တစ်ချိန်တည်းမှာပဲအေးဟာရှမ်းပြည်နယ်ကဝတ်ထိန်းချုပ်ထားတဲ့ area အတွင်းကလာတဲ့ငွေစေဝမောင်ခိုလုပ်ငန်းကနေလည်းဝင်ငွေရရှိနေတယ်လို့ဆိုပြီးမြန်မာအာဏာပိုင်တွေကဆွဆွဲထားပါတယ်။အေးကအသုံးပြုတဲ့အကြီးစားလက်နက်တွေ IED နဲ့မြေမြုပ်မိုင်းတွေကလည်း UWS ဝါတပ်ဖွဲ့ကနေရရှိနေတယ်ဆိုတာကိုသတင်းရင်းမြစ်တွေကအတည်ပြုပြောကြတယ်လို့လည်းရေးသားထားပါတယ်။သတင်းရင်းမြစ်တွေရဲ့အဆိုအရအေးကအသုံးပြုတဲ့လက်နက်တွေက WUS နဲ့တရုတ်လုံလက်နက်တွေဖြစ်ပြီးတချို့ကတော့ထိုင်းမြန်မာနယ်စပ်ကဝယ်ယူတယ်လို့သတင်းရင်းမြစ်တွေကပြောပါတယ်။အေးဟာရေတိုးနဲ့ရေရှင်မှာအနေရဆက်ရှိနေဦးမှာဖြစ်ပါတယ်။မြန်မာစစ်တပ်ကလက်နက်အင်အားတာပေမဲ့နေမင်းနဲ့လူတို့အနေထားကအေးအေးကိုအသာရရှိစေကြောင်းမြန်မာနိုင်ငံအနေနဲ့စူပူမှုကိုနှိမ်နင်းတဲ့ဤအပြင်ရခိုင်တိုင်းရင်းသားတွေရဲ့ပူပင်သောကတွေကိုလည်းနီလန်းရှာဖြေရှင်းပေးတင်ကြောင်းရေးသားထားပါရယ်ခမ
ဂျူလိုင်လ15ရက်နေ့ရက်စွဲနဲ့ CNN သတင်း website မှာ Joshua Berlinger ရေးသားထားတဲ့မြောက်ကိုရီးယား Syria နဲ့မြန်မာနိုင်ငံဇင်ကျန်းပြည်နယ်ကတရုတ်လုံရက်ကိုကာကွယ်ပေးနေဆိုတဲ့ခေါင်းစဉ်ပါဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။နိုင်ငံပေါင်း22နိုင်ငံကဇင်ကျန်းပြည်နယ်ကတိုင်းရင်းသားတွေကိုတရုတ်အစိုးရကအစုလိုက်အပြုံလိုက်စခန်းသွင်းထားတာကိုရှုံချကြောင်းကြေညာချက်စာတစောင်ထုတ်ပြန်ပြီးတဲ့နောက်မှာတရုတ်နိုင်ငံဟာလူ ခွင့်ရေးအတွက်ထူးထူးခြားခြားအောင်မြင်အောင်ဆောင်ရွက်နေပါတယ်ဆိုပြီးမြန်မာနိုင်ငံပါဝင်တဲ့38နိုင်ငံကတန်မတ်ကြီးတွေကနေချီးကျူးခဲ့ကြောင်းအစချီရေးထားပါတယ်။ကြာတာပြည်နှစ်က22နိုင်ငံထုတ်ပြန်တဲ့စာဟာဖွေကတိုင်းသားတွေပေါ်တရုတ်အစိုးရရဲ့လှုပ်ဆောင်ချက်ကိုပထမဆုံးချိန်နိုင်ငံတကာအတိုင်းဝိုင်းကတစုတစည်းတည်းနဲ့စိန်ခေါ်မှုတစ်ခုဖြစ်ပါတယ်။တရုတ်အစိုးရကတော့ဖွေကတွေပေါ်နှိပ်စက်တာနဲ့နိုင်ငံရေးဝါဒသွသွင်းမှုဆိုတဲ့ဆွဆွဲချက်တွေကိုညှင်းဆို့သလိုတရုတ်နိုင်ငံရဲ့ရဲဘော်ရဲဘက်နိုင်ငံတွေကလည်းတောက်ကြနေမှာတရုတ်ကိုထောက်ခံကြောင်းပြန်လည်တုံ့ပြန်တဲ့ကြေညာချက်စာတစောင်ကိုထုတ်ပြန်ခဲ့ပါတယ်။တရုတ်နိုင်ငံဘက်ကရည်တည်ခဲ့တဲ့နိုင်ငံတွေကတော့လူခွင့်ရေးချိုးဖောက်တယ်လို့ဆွဆွဲခံထားရတဲ့နိုင်ငံတွေဖြစ်ကြပါတယ်။မကြသိမီကသတင်းတောက်တယောက်ကိုတူရကီမှာလုတ်ကြံခဲ့တဲ့ Saudi Arabia သူ့ကိုဝေဖန်ဆန့်ကျင်သူတွေကိုတပ်ဖြတ်တယ်လို့ဆွဆွဲခံထားရတဲ့သမ္မတ Vladimir Putin ရဲ့ရုရှားနိုင်ငံနဲ့ Rohingya တွေပေါ်ပြစ်မှုကျူးလွန်တယ်လို့ဆွဆွဲခံထားရတဲ့မြန်မာနိုင်ငံတို့ပါဝင်နေတယ်လို့ဆိုပါတယ်။တရုတ်နိုင်ငံစင်ကြံပြည်နယ်အတွင်းအချင်းစခန်းတွေကိစ္စကလွတ်လွတ်လပ်လပ်နဲ့အတည်ပြုချက်ပေးဖို့ကတော့ခဲယဉ်နေပါသေးတယ်။ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီး Michelle Bachelet ကတော့အဲ့ဒီလိုလူအခွင့်ရေးချိုးဖောက်ခံရတဲ့ဆွဆွဲချက်တွေအတွက်နိုင်ငံတကာအဖွဲ့တစ်ဖွဲ့ကိုစင်ကြမ်းတီနယ်အတွင်းတွားရောက်ခွင့်ပေးဖို့တောင်းဆိုထားကြောင်းရေးသားထားပါတယ်။တရုတ်နိုင်ငံကိုထောက်ခံတဲ့နိုင်ငံပေါင်း38နိုင်ငံမှာ Saudi, Syria, Qatar, UAE, Bahrain, Sudan နဲ့ Pakistan စတဲ့ Muslim နိုင်ငံတွေလည်းပါဝင်ကြောင်းရေးသားထားပါတယ်ရှင်။
တော်ရရှိမှာခင်ဗျာမြန်မာနိုင်ငံမှာအုပ်ချုပ်တဲ့အစိုးရစနစ်ပြောင်းလဲလာခဲ့တာလင်းနေရှိပြီဖြစ်ပေမဲ့မြန်မာနိုင်ငံသားတွေဟာအိန္ဒိယနိုင်ငံအနေနဲ့ဒေတာရင်းကတခြားနိုင်ငံတွေကိုအလုံးအရင်းနဲ့ထွက်ပြီးအလုတ်ကန်ရှာဖွေလုတ်ကန်နေကြဆဲဖြစ်ပါတယ်အခုရပိုင်ထိုင်းနဲ့မလေးရှားနိုင်ငံတွေအတွင်းတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားအများအပြားဖမ်းဆီးခံနေကြရတာကိုကြီးကြီးအားဖြင့်တိုင်းပြည်စည်းဝါးအခြေအနေဟာအခြေခံလူထုအတွက်ခဏိအချိန်ထိအထောက်အကူမပြုနိုင်သေးဘူးဆိုတာသိတာပါတယ်အစိုးရစနစ်တည်ပြောင်းလဲသွားပေမဲ့ဆင်းရဲမွတ်တေမှုတွေကိုခါစီခံနေကြပြီးပြည်ပကိုအလုတ်ထွက်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေရဲ့အခက်အခဲနဲ့ဘဝအခြေအနေတွေအကြောင်းအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။အဝင်ဆွေးနွေးလိုသူတွေအနေနဲ့ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ် 1-239-382-5554 ကိုကြိုတင်ဆက်သွယ်နိုင်ပါတယ်။အီးမေးလ်နဲ့မေးခွန်းတွေကိုကြိုတင်ပေးပို့ထားလိုသူတွေအနေနဲ့ burmese@voanews.com ကိုရေးသားပေးပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလိုတဲ့အကြောင်းအရာတွေကိုကြိုတင်ရေးသားပေးပို့ထားနိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ခင
်ဗျ။ဒီကနေ့ညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုဆက်ပြီးတော့ American Style Indian တို့အင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။ဒီအစီအစဉ်ကိုတော့ဒေါ်လာလတန်ကအစီအစဉ်ပို့ချပေးထားတာဖြစ်ပါတယ်ရှင်။
ဒီကနေ့တင်ပြမယ် idiom အသုံးက
hit below the belt
ဖြစ်ပါလေစာလုံးပေါင်းက hit hit ကရိုက်တာထိတာထိုးတာ below below ကအောက်ဖက် the belt belt ကကဘာဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီဘက်ကကဘာအောက်ပိုင်းကိုထိုးတာပေါ့ဒီအသုံးကလက်ဝေးဘွဲကနေဆင်းသက်လာတယ်လို့ရှင်းပြပါစီလက်ဝေပွဲစီမင်းတွေအရလက်ဝေထိုးသူတွေဟာလူကိုအန္တရာယ်ဖြစ်စေမဲ့ခန္ဓာကိုယ်အစိတ်အပိုင်းတချို့ကိုထိုးခွင့်မရှိကြပါဘူးအထူးသဖြင့်ခါအောက်ပိုင်းဝန်းပိုင်နေရာကိုပေါ့အဲ့ဒီနေရာကိုထိုးရင်တစ်ဖက်ကအထိနာမှာဖြစ်ပါလေနေ့စဉ် ADM အသုံးမှာလဲဒီသဘောတိုင်းပါပဲ hit below the belt အသုံးဟာလူတို့လိုက်နာဆောင်စည်းရမယ့်ကျင့်ဝတ်သိက္ခာကိုမဆောင်ထိန်ပဲမလုတ်တင်မလုတ်ထိုက်တဲ့နည်းနဲ့လူတို့အပေါ်အနိုင်ယူတာတနည်းတော့မတရားအနိုင်ယူလိုက်တဲ့သဘောမျိုးပေါ့လူတူအူကိုထိခိုက်နေတာအောင်လောက်ရမှာစီးမဆောက်တာမျိုးလို့လည်းဆိုနိုင်ပါလေဒီအသုံးနဲ့ပတ်သက်လို့ George Crow ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Larry hit below the belt when he said it was all Jane's fault she was not well so it's not fair to put the blame on her
Larry ကအပြစ်အလုံးဟာ Jane ကြောင့်လို့ပုံချတာတကယ်မဟုတ်တဲ့အပြုမူပါပဲ Jane ကနေမကောင်းဖြစ်နေလေတော့သူ့ဘောအလုံးပုံချတာတော့မတရားဘူးဘောလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Larry hit below the belt when he said it was all Jane's fault She was not well, so it's not fair to put the blame on her.
လူတူပေါ်မတရားနည်းနဲ့အနိုင်ယူတဲ့ဆိုရင် ATM အသုံးရဘယ်လိုပြောမလဲ?
Hit below the belt.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ်။
ဒလလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြပြီးတဲ့နောက်အခုစီးပွားရေးကဏ္ဍကိုနှာစင်ကြရပါမယ်ရှင်။ကချင်ပြည်နယ်ထဲမှာတရုတ်ဘက်ကပဲယင်းနှိမ့်မြုံနံရဲတဲ့အနေအထားဖြစ်နေတဲ့အကြောင်းကချင်ပြည်နယ်ဝန်ကြီးချုပ်ကပြောပါရယ်။ပြည်နယ်ထဲမှာတရုတ်နဲ့ဆက်ဆက်တဲ့တရားမဝင်စီးပွားရေးလုပ်ငန်းတွေကိုလည်းတရုတ်ဝင်ဖြစ်လာနိုင်အောင်ကြိုးစားနေတဲ့အကြောင်းကိုလည်းအဲ့ဒီမြေကြီးနာကသတင်းစာရှင်းလင်းပွဲမှာပဲဝန်ကြီးချုပ်ကပြောသွားခဲ့တာပါ။ကချင်ပြည်နယ်အတွင်းစီးပွားရေးအခွင့်အလမ်းတွေနဲ့စိန်ခေါ်ချက်တွေကိုဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင
်။ကချင်ပြည်နယ်တွင်လူမှုစီးပွားဒုတက်ဖွံ့ဖြိုးရေးအလုပ်အကိုင်တွေဖော်ဆောင်ပေးနိုင်ရေးအတွက်ပြည်တွင်းပြည်ပရင်းနှီးမြှုပ်နှံသူတွေကိုဖိတ်ခေါ်နေပေမဲ့တရုတ်ဘက်ကပဲရင်းနှီးမြှုပ်နှံမှုရရှိတဲ့အကြောင်းကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောပါတယ
်ကျွန်တော်တို့ခဏခဏတွေ့ပါတယ်လူငါချင်းနေတာကကိုရီးယားကစားဂျပန်တို့အမေရိကန်တို့ကခဏချင်းတွေ့တယ်ကျွန်တော်တို့လာတွေ့ပါတယ်တော့ဒါကျွန်တော်တို့ဒီမှာသာယဉ်ကြီးပါလို့ပြောမလာဘူးတော့ဒီနေ့ကလူငါချင်းတွေကိုလည်းကျွန်တော်ရန်ကုန်မှာလက်လူငါချင်းတွေကိုဒီလိုလည်းလာယဉ်ကြီးပါလို့ကျွန်တော်တို့အများအားဖြင့်ကြားတို့ပဲလည်းအခုဘမ္ဘာတွေတိတ်လာဟိုကျွန်တော်ဒီနေ့ဒီပြတိုင်းနဲ့ဒီနေ့နဲ့ဆိုတော့ကျွန်တော်ဒီနေ့မှာတော့ဒီလိုစီးပွားရေးနဲ့ပတ်သက်ပြီးလာပြီးရင်းနှီးမြှုပ်နှံတဲ့ဆိုတော့ငဲတယ်ဆိုတဲ့အကြောင်းဆိုတော့ဒီဒီတို့ဒါက foreign direct investment အနေနဲ့တော့ဒီတို့ကိုဒီခုနေပို့လေးဒါတို့ကတို့ပဲဒါပြီးတော့ရင်းနှီးမြှုပ်နှံငဲတယ်ဆိုတဲ့အကြောင်းပြောတယ
်ရင်းနှီးမြှုပ်နှံမှုနည်းပါတဲ့အချက်ကနေမြေမငိမ့်ချက်နဲ့အတွက်ကြောင့်လို့ပြည်နယ်ဝန်ကြီးချုပ်ကကချင်ပြည်နယ်အစိုးရအဖွဲ့ရဲ့တတိယတနှစ်တာဆောင်ရွက်မှုတွေကိုရှင်းလင်းတဲ့အခမ်းအနားမှာပြောဆိုသွားပါတယ်။တရုတ်နယ်နေဆက်ကပ်ရပ်ဖြစ်တဲ့ကချင်ပြည်နယ်တွင်းမှာတော့နမေကျော်မြစ်ဆုံစီမံကိန်းအပါအဝင်တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေအများအပြားရှိနေတာပါ။ကချင်ပြည်နယ်တွင်းမှာဧကတောင်းနယ်ချီပီတရုတ်လုပ်ငန်းတွေဘက်ကစိုက်ပျိုးနေတဲ့တရှုငပြောစိုက်ခင်းတွေကတပ်မတော်အစိုးရလက်ထက်ကလေးကဘင်းအစာတို့တည်နှံဖြစ်ရှိခဲ့ပြီးအခုအချိန်မှာတော့တရားဝင်ဖြစ်အောင်ကြိုးစားနေတယ်လို့လည်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောပါတယ
်ရှင်းနေတဲ့ကတ္တောတရားဝင်မှုဆိုတော့ပြည်တယ်ပြည်တယ်အဲ့ဒါကိုဒရော့စရမြန်မာမျိုးစစ်သားတွေအကြောင်းစလိုက်ပိတ်သိမ်းလိုက်တာပိတ်သိမ်းလိုက်တော့နောက်ဆက်ပြီး consequence တွေပါနေဖြစ်တာသူရဲ့ကတ္တောပိတ်သိမ်းလိုက်လို့ရှိရင်တရားဝင်မှာဘုရင်တော့ဘုရင်ကတော့ဘုရင်ကတော့လုပ်လိုက်တယ်ဘုရင်ကတော့ဘုရားကြီးပေါ့
2016ခုနှစ်ကလေးကတရှုငပြောစိုက်ခင်းတွေအရေးကိုစူးစမ်းနေပေမဲ့အခက်အခဲပေါင်းစုံရှိနေကြောင်းတရှုငပြောစိုက်ခင်းတချို့ကနည်းမြေလုံခြုံမှုမရှိတဲ့ဒေသတွေမှာလုပ်နေတာကြောင့်ကြက်မှတ်ဆောင်ရွက်ဖို့ကလည်းခက်ခဲနေပါတယ
်
ပြီးခဲ့တဲ့နှစ်ပိုင်းအတွင်းကကောက်ယူထားချက်အရတော့ဧက6000ခွဲလောက်ရှိနေပြီးအတိအကျဘလောက်စိုက်ပျိုးနေတယ်လဲဆိုတာတော့မသိရသေးပါဘူးဒီငပြောစိုက်ခင်းတွေကိုတော့နိုင်ငံခြားနယ်ပြည်တွင်းဖက်ဆက်ရင်းနှီးမြှုပ်နှံဆောင်ရွက်မှုအဖြစ်တရားဝင်ပေါ်ပေါက်လာဖို့ကြိုးစားနေပါတယ်လို့လည်းဒေါက်တာခန့်အောင်ကပြောဆိုသွားပါတယ
်။အတော့ပဲဆိုအဲ့မှာအဲ့ဒီ2016တော့တကယ်ကွာအဲ့ဒီမှာဟိုမြင်းစားပါတာနဲ့ဆိုအဲ့ဒါကိုကျွန်တော်ကဒီလိုမျိုးဒီလိုမျိုးအဲ့ဒီဘယ်လိုဆိုအခုဆိုတော့ရ
တရားမဝင်ငပြောဆက်ခင်းတွေကိုဖျက်သိမ်းလိုက်ရင်ဒေတာတွေအလုတ်အကင်တသိန်းခွဲလောက်ဆုံးရှုံးသွားနိုင်လို့လူမှုရေးပြဿနာတွေဖြစ်လာနိုင်တာကိုထောက်ထားပြီးတရားဝင်ဖြည့်ဘက်ကိုဥတီဆောင်ရွက်နေတာလို့လည်းဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောပါတယ်။ဒါ့အပြင်ငပြောဆက်ခင်းတွေမှာပုသက်စီတွေကိုစီကတ်မဲ့ဆွန့်ပစ်တာတွေရှိပြီးဒါတွေကိုတော့ကြက်မှတ်ဆောင်ရွက်ရမှာလို့လည်းသူကပြောပါတယ်။ဒါ့အပြင်ကချင်းပြည်နယ်တွင်းကလူပေါင်းများစွာရဲ့အသက်မွေးဝမ်းကြောင်းမိခိုရာဖြစ်တဲ့တရားစတာတတ်တူတူဖို့ရေးလုပ်ငန်းတွေကိုလည်းတပိုင်းတနိုင်ဆောင်ရွက်နိုင်ခွင့်ပြည်တော်စုအစိုးရနဲ့ပြည်내အစိုးရဘက်ကစီစဉ်ခဲ့တယ်လို့သူကအခုလို့ပြောပါတယ်
။သူတို့ပြီးခဲ့တဲ့မလတော့သူကဒီပြည်ရင်းတို့ဘာလို့ကိုလေးရွှေလုပ်ွက်တမိုင်းတိုင်းပေါ့။အခုကြောက်သေးလို့ွက်လဲတမိုင်းတိုင်းဆိုပြီးတော့အသေးစားလေးတွေသူတို့တို့လည်းအကောင်းချုပ်ပေါ့ဆိုလို့ရှိတယ်။ဒီမဲ့လည်းဘာအဖြစ်ဖြစ်ရှိတယ်ဆိုတဲ့အတွက်ပါ။ပြီးခဲ့တဲ့အကောင်းတော်လည်းရွှေဘဝတတိုင်းမှာလုပ်ွက်အတင်းကြီးတွေပေါ့။တော့ပြင်းရွှေနဲ့ပြင်းမို့အဲ့ဒါဒီကိုကျွန်တော်တို့ကဒီသက်ကံဒီလူများလုပ်တဲ့ company လေးတွေပေါ့ကျွန်တော်တို့ကဒီလိုဆိုမှဆိုရပုဂ္ဂမင်းတစ်စီဆိုတော့ပြန်စားတာနဲ့တဘာပေါင်းကြီးကိုကြီးခံတာပေါ့။အဲ့ကျွန်တော်ဒီနေ့ဆိုရတယ်ဥပေါ်မျိုးဒီရာကြီးဖွင့်ရေးကိုပေ
းဒီစီစဉ်ကတော့တက်မတော်ဘက်ကလုံခြုံရေးစိုးရိမ်ချက်ကြောင့်မျောလင်းချက်ပြက်သွားရပြီးအဓိကကတော့ငြိမ်းချမ်းရေးမရှိတာအကြောင်းလို့ကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောဆိုသွားကြောင်းပါရှင်
။တောက်ကတည်းကဒီမောင်ပါကဒီဘက်ကျွန်တော်တို့တမ်းတော်လည်းစေတနာနဲ့ရင်းနေရာဒီမှာလုတ်ကင်လို့မရသေးပါဘူး။မိုင်းနေရှိတယ်။ဟုတ်လား။အဲ့ကလည်းလက်ကင်အဖွဲ့စည်းတွေရှိတယ်။ဆိုပြီးတော့ခုဘက်ကလည်းစေတနာနဲ့ပြောဒီဘက်ကလည်းကျွန်တော်တို့ကလည်းပြည်내ဆွေးနွေးအနေနဲ့စေတနာနဲ့လုပ်ပြရတယ်။ဒီလူတွေရဲ့ရိုးလင်းချက်ကဒီစေတနာနဲ့ပူဇော်မှာဆုံးဆုံးတော့ဖြစ်သွားတယ်။
မတင်ကြီးထိုင်စီစဉ်ထုတ်လွှင့်ပေးနေတဲ့စီးပွားရေးကဏ္ဍကိုတနင်္လာနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုအင်္ဂါနေ့မနက်ပိုင်းမှာနောက်တစ်ကြိမ်ပြန်ပြီးတော့နာဆင်နိုင်ကြတာဖြစ်ပါတယ်ရှင်။အခုသုတဆုံနဲ့အမေရိကန်တခွင်အစီအစဉ်ကိုနာဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့နွေရာသီကာလအလဲအပတ်အများဆုံးသွားကြတဲ့နိုင်ရာဂရာရေတံခွန်အကြောင်းကိုအောင်အောင်ကတင်ဆက်ပေးထားပါတယ်ရှင်။
မြန်မာပြည်ကလာမှာအလဲရဲ့ပန်းပီခီးထွက်လေရှိတာဟာအမေရိကန်တွေရဲ့အစဉ်လာတစ်ခုဖြစ်ပါတယ်။အခုလိုနေရာသည်အပြောခီးသွားကာလမှာမြို့ကြီးပြည်ကြီးတွေစီသွားရောက်လဲပတ်ကြသလိုသဘာဝဥယျာဉ်တွေစီကိုသွားရောက်လဲပတ်ကြသူတွေလည်းရှိပါတယ်။နယူးယောက်ပြည်နယ်ကနိုင်ယာဂါရာရေတံခွန်စီလာရောက်လဲပတ်ကြသူတွေအကြောင်းကိုတင်ပြပေးပါမယ်။တစ်နှစ်ပတ်လုံးလုပ်ငန်းခွင်ကဖြည့်ဆည်းမှုတွေကိုဖြည့်လျှော့ဖို့နဲ့ဒေသန္တရဗဟုသုတတွေရဖို့အမေရိကန်တွေဟာအပန်းပီခီးထွက်ကြပါတယ်။နယူးယောက်ပြည်နယ်သဘာဝဥယျာဉ်ကအန်ဂျလာပါတီက
Any given day you can go out to Prospect Point and see everybody from
here. ဒီကုန်းကရေရီစီးကြနေတာကိုလာကြည့်ကြတဲ့ကဘာတဝန်းကလူတွေကိုအဲ့ဒီမှာတွေ့နိုင်ပါတယ်။နိုင်ငံတကာဘာသာစကားတွေကိုလည်းကြားနိုင်ပါတယ်။ကဘာကြီးထဲမှာဘာတွေပဲဖြစ်ဖြစ်ဒီနေရာကနေအားလုံးကိုအမြဲချိုးဆိုပါတယ်
။ American ပြည်သူ့မှာလူမျိုးပေါင်းစုံနေထိုင်ကြတာကြောင့်လူမျိုးရင်းရဲ့အစားအစာတွေဝယ်ယူရရှိနိုင်ပေမဲ့တချို့တွေကတော့အိမ်ကနေယူလာကြပါတယ်။ New Jersey ပြည်နယ်ကအလေလာသူ So Hyun Kim က
We try to bring like Korean food along.
Korea အစားအစာတွေယူလာပါတယ်။ American အစားအစာကိုတနေ့၃ချိန်တော့မစားနိုင်ဘူးလေ။ဒါကြောင့် ramen ခေါက်ဆွဲနဲ့ Korea အစာတွေယူလာပါတယ်
။တက်တက်လို့စားတဲ့ India နွေဘွား VJ မိသားစုဟာနိုင်ယာဂါရာရေတံခွန်စီကိုရောက်ဖို့ကီလိုမီတာ350လောက်ကားမောင်းလာပါတယ်။ဒီတစ်ချိန်ဟာဒုတိယတစ်ချိန်ဖြစ်ပြီးခလေးတွေကိုလိုက်ပို့တာပါ။ကားမောင်းရင်အိမ်ငှက်ရအောင်တချင်းဆိုလာခဲ့တယ်လို့ဆိုပါတယ်။နိုင်ယာဂါရာရေတံခွန်ကိုကနေဒါပတ်ချန်းကနေလည်းကြည့်ရှုနိုင်ပါတယ်။နိုင်ယာဂါရာမြစ်ထဲကနေအပျော်သင်းမစီးပြီးကြည့်လို့လည်းရပါတယ်။ နိုင်ငံရေးရေကူကိုသွားမယ်ဆိုရင်တော့မြန်မာပြည်ကရွှေပြောင်းအခြေချနေထိုင်သူအများပြားရှိတဲ့ဘက်ဖဲလိုမြို့ကလေးကိုဖျက်သွားမှာပါဘက်ဖဲလိုမြို့မှာနေထိုင်သူကိုပညာကနိုင်ငံရေးရေကူအကြောင်းအခုလိုစပြောပြပါတယ်
သူကကမ္ဘာအကြီးဆုံးရေကုန်နေတဲ့တခုပေါ့ဗျာအဲအဲ့ဒါလည်းပါတယ်အဲအညွှဲစားကြီးတာရောလှတာရောအဲအဲ့လိုမျိုးပေါ့အေးပြီးတော့ကနေဒါနဲ့အမေရိကန်နဲ့နယ်နိမိတ်မှာတည်ရှိနေတာရောဟုတ်ကဲ့ဒီကနယ်နိမိတ်မြင်းနေမှာတည်ရှိနေတာရောအဲ့လိုဟာတွေကြောင့်ပဲကျွန်တော်ထင်တယ်
ဟိုရေတကုံကတော့ဒီအမေရိကန်ဘက်အချမ်းပါပေါ့လေဒါပေမဲ့ तू ကဟိုကနေဒါဘက်ကိုမျက်နှာမူတယ်လို့ဖြစ်နေတော့ကနေဒါဘက်ကကြည့်ရင်လည်းပူလှတယ်လို့ဟိုပြောကြတယ်เนาะ
ဟုတ်တယ်ဗျာကနေဒါဘက်ကကြည့်တော့ तू ကရေကုံကြီးကိုတဲ့တဲ့ကြီးမြင်ရတာဟိုနည်းချင်းဆိုင်ကြီးအမေရိကန်ဘက်ကတော့ तू ကအဲ့လိုမျိုးတဲ့တဲ့မြင်အောင်ဆိုဟိုကဝေးဝေးကနေပြီးတော့မှအဲ့မြင်းအလဲစီတံတားကိုထိုးထားပြီးအဲ့ပေါ့နော်ကြည့်တယ်ဟိုဟာတံတားမျိုးစင်ပေါ့နော်အဲ့ကနေကြည့်ရင်တော့ဒါပေမဲ့ဝေးတော့ဝေးတယ်ရေကုံတဲ့တဲ့မြင်ရကနေဒါဘက်ကရောက်တော့ကနေဒါဘက်ကအဲ့ရေကုံဘေးပတ်လန်းကိုသူတို့ကကောင်းတယ်သူတို့ဘက်ကပုံပြီးခွင်လန်းတာရေကုံတဲ့တဲ့မြင်ဖို့
ကနေဒါဘက်ကိုဒီအမေရိကန်နိုင်ငံသားတွေသွားမယ်ဆိုရင်ရောဘာအထောက်ထားတွေယူသွားဖို့လိုလဲ
နိုင်ငံသားဆိုရင်တော့သူကနိုင်ငံသားတွေမှာသူက enhanced travel license ရှိရတဲ့နိုင်ငံသားဖြစ်ကြောင်းဖြစ်တဲ့အတွက်သူကအဲ့ enhanced travel license သွားလို့ရတယ်ဒါမှမဟုတ်ရင် passport ကရှိရင်သွားလို့ရတယ်ဒါမှမဟုတ်ရင်လည်း visa ပေါ့ဟိုပေါ့ passport ပေါ့ဗျာအဲ့ဒါနဲ့သွားလို့ရတယ်အဲ green card ကျွာတဲ့နိုင်ငံသားမဖြစ်သေးတဲ့ဟိုပေါ့ green card သမားတွေလည်းဟိုကနေဒါဘက်ကိုကူးလို့ရတယ်အဲ့ဒါ green card မရှိဘူးဆိုရင်တော့ကူးလို့မရဘူးအနည်းဆုံး green card တော့ရှိရတယ်ကနေဒါဘက်ကိုကူးဖို့
ဆိုတော့ဒီအမြဲတမ်းနေထိုင်ခွင့်လက်မှတ်ရှိမှကူးလို့ရတယ်ဆိုတော့ဒီကနေဒါဘက်ကိုသွားပြီးတော့ကူးမယ်ဆိုလို့ရှိရင်တော့ဟိုဒီကတ်ကိုဟိုပြပြီးတော့ထွက်သွားလိုက်ရုံပဲနော
်အဲဟုတ်တယ်သူကကတ်ပြပြီးထွက်သွားလိုက်မှလွယ်ပါတယ်အဲ့ဒါတော
့ဟုတ်ကဲ့
ပြန်ပြန်ဝင်လာနေနေခဲ့တာကနေဒါဘက်ကူးရင်တော့သူကနေဒါဘက်လဲသွားရင်သူကလွယ်တယ်စိတ်မဖြစ်ဘူးအမေရိကန်စိတ်ကစစ်လည်းနဲ့နဲ့ပေါ့တော့ဟုတ်ပဲသွားတာ
What draws me to thatMighty water as it rolls over the edge. Fascination, I'm so inspired by that never-ending descent over the waterfall.
နိုင်ငံကတော့ရေတကုံပေါ့လေဆိုတော့ဒီရေတကုံကြီးကဒီညာဘက်နဲ့နေ့ဘက်ဆိုရင်ရောဘယ်အချိန်ကပူလှတယ်လို့ပြောကြလဲ
အော်တမျိုးစီပဲဗျဒါဟိုက night life ကကနေဒါဘက်ကပူပြီးတော့ကျွန်တော်စီတယ်လို့မြင်တယ်မဟုတ်တော့ကနေဒါဘက်ကရေတကုံပြီးသက်လန်းတစ်ချောင်းကိုသူက night life ဖြစ်အောင်လုပ်ထားတာဟိုကြော်ပွဲစားတွေရောဟိုဟာတွေရောစားစောက်ဆိုင်တွေရောသူကကနေဒါဘက်ကပဲမီးထိုးတာဟိုအကုန်လုံးကဘာလဲကနေ nightview တော့တင်ရဘက်ကကြည့်ရင်ပိုလှတယ် and ဘာလို့ဆိုတော့ဒီဟိုနိုင်ကျွန်တော်တို့ဒီဘက်နိုင်ဟိုအမေရိကန်ဘက်ချဲရောက်တော့ရှိတဲ့ကက်ဆီနိုတို့တခြားဆိုင်တွေတော့အဲဒါကသူကဒီရေကုန်ဘေးနဲ့မြေဘေးနဲ့နည်းနည်းအလန့်ဝေးရတယ်မြေဘေးနဲ့လည်းကြာအမေပေါ်များကတော့လူကတော့နှစ်ဖက်လုံးများတယ်လူရကြီးကတော့ခဏလူရနေကြီးဘက်ကတော့ကျွန်တော်အမေရိကန်ဆိုက်ကပိုများတယ
်ဆိုတော့ဒီရေကုန်ကျသွားတဲ့မြစ်ထဲဟိုပေါ့နော်အဲ့ဒီမြစ်ထဲမှာလည်းပဲသင်းမောတွေနဲ့သွားပြီးတော့ကြည့်လို့ရတယ်နော်
ဟုတ်တယ်ဟိုနှစ်ဖက်စလုံးကနေသင်္ဘောသွားကြည့်ရတာကနေဒါဘက်ချမ်းကလည်းသင်္ဘောစီပြီးသွားကြည့်လို့ရတယ်အာဒီအမေရိကန်ဘက်ကချမ်းကလည်းသင်္ဘောစီသွားကြည့်လို့ရတယ်ဒါတခါဘာပေါ့သူတို့သင်္ဘောစီမယ်ဆိုရင်ဒီဘက်တခါတည်းဟိုဘယ်လိုပြောမလဲဟိုကအင်ကြီးပပလေးကြီးရတယ်ကနေဒါဘက်ကဆိုအမီရအောင်ဒီဘက်အမေရိကန်ဘက်ကဆိုအပြာရအောင်ပေါ့နော်နိုင်ဂရာဖောရတယ်တော့သင်္ဘောကတော့စီးဖို့တယ်သူကသင်္ဘောစီလိုက်မှသူကအော်ရေကုံမြင်ရတဲ့ view ကမတူတော့ဘူးလေပေါ်ကနေကြည့်ရတဲ့ဟာနဲ့ကျွန်တော်ရေကုံကအပေါ်ကနေရေကုံရေကျတဲ့နေရာကနေငုတ်ကြည့်ရလို့ဖြစ်နေတယ်။သင်္ဘောစီလိုက်မှအောက်ကနေပေါ်မော့ကြည့်ရတယ်ပြီးတော့သင်္ဘောကရေကုံနားအနီးဆုံးနေရာကိုကတ်သွားတယ်။အဲ့ဒီတကယ်ဟိုနိုင်ငံကအမေရိကန်ဖောလို့လည်းခေါ်တယ်။သူကတော့ hot shoe ပေါ့နော်။ငင်းခွာပုံစံရှိတယ်လေ။ရေကုံကအကြီးကြီးပဲအဲ့ဒီဟာသင်္ဘောကအဲ့နာကတ်သွားတော့ဒီဝါရီကြခင်ဗျာမော့ကြင်လာကိုပပတ်လည်းမှာရေကုံကြီးဝါရီလိုကြီးပဲဖြစ်သွားတယ်အရန်လာတင်မော်စီ
ဟုတ်ကဲ့ဆိုတော့တင်မော်စီရဲ့ဟိုဟာရောသူအခါရောဘယ်လောက်လောက်ရှိလဲ
အစိတ်လောက်ပေးရတယ
်ရေတခွန်အကြောင်းလည်းနည်းနည်းပြောပြပေးပါဦးခင်ဗျာဒီရေတခွန်ကြီးဘယ်လိုဖြစ်လာလဲဆိုတဲ့ဟာကိုလေ
ရေတခွန်ကတော့ဗျာပြောတာတော့သူကလွန်ခဲ့တဲ့နှစ်2000လောက်ခဲ့ရပါတော့ဒီ ice age ပေါ့ရေခဲခက်ခဲရအဲ့မှာအကုန်မှာရေခဲတွေစပြောတော့အဲ့ရနေပြီးတော့အဲ့မြေဖြစ်လာပြီးတော့အဲ့လိုမျိုးရေတခွန်ဖြစ်လာပါတော့အဲ့မြေလမ်းကြောင်းနဲ့ရေတခွန်ပုံကန်တွေကတော့အချိန်ကြာမယ်ဗျာဖြည်းဖြောင်းလာတယ်ကြီးလာတယ်အဲ့လိုတော့ရှိတယ်ပေါ့နော
်ဘာကြောင့်ပေါ့လေဒီနေရာဟာလာလေဖို့ကောင်းတဲ့နေရာတစ်ခုဟိုဖြစ်တယ်လို့ထင်လဲ
ပြောရရင်ဒီကောင်လဲဒီရေတခွန်လဲဟိုပေါ့နော်ဟိုကဘာအံပေါ်ထဲမှာတစ်ခုပါတယ်လေအဲ့တစ်ချက်နဲ့တွင်လူတွေကတော်တော်များများလာကြည့်ကြရတယ်
ကိုအောင်အစီအစဉ်တင်ဆက်ပေးနေတဲ့သုတ္တဆောင်လေအမေရိကန်တခွင်အစီအစဉ်ကိုတောက်ကြနေညပိုင်းမှာအတိထုတ်လွှင့်ပေးပြီးအခုလိုအင်္ဂါနေ့မနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်းburmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
် VOA ရဲ့အင်ကာနေမနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်ကျမတို့ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်ချက်ပေးစာတွေပေးပို့လို့ရဲနားဆင်လို့ရဲတေးသချင်းတွေတောင်းယူလို့ကြရဲဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်။တယ်လီဖုန်းကတော့12923823554ဖြစ်ပြီး fax number 12923823554ကနေပြီးတော့လည်းဆက်သွယ်နိုင်ကြပါတယ်ရှင်။VOA American တန်ကနေအခုထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်အစအဆုံးကိုမနေ့၈နိုင်ကနေ၉နိုင်အထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အင်္ဂါနေ့ညပိုင်းမှာတော့ဓာတ်ရိုက်လေလိုင်းဆွေးနွေးကရှိတာမို့စောင့်မျှော်နားဆင်နိုင်သလိုပါဝင်ဆွေးနွေးလို့လည်းရပါရဲ့ရှင်။အခုအင်္ဂါနေ့မနေ့ခင်ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုရဲမင်းထွန်းပြောပြပေးပါဦးမယ်ရှင်။
သားရောင်ကွဲပြတ်သူ American Outlet တို့ Democrat အမျိုးသမီးအမတ်၄ဦးကိုဝေဖန်တိုက်ခိုက်နေတဲ့ဟာလူမျိုးရေးခွဲခြားမှုဖြစ်တဲ့ဆိုတဲ့ဝေဖန်ပြောကြားမှုတွေကိုသမ္မတ Donald Trump ကလက်မခံပဲပယ်ချလိုက်ပါတယ်။ကျွန်တော်နဲ့သဘောထားတူညီတဲ့သူတွေအများကြီးရှိနေပါတယ်။ဒီကိစ္စအတွက်ကျွန်တော်မစိုးရိမ်ပါဘူးလို့သမ္မတ Trump ကသတင်းထုတ်တွေကိုပြောခဲ့တာပါ။ Outlet တို့ Democrat အမျိုးသမီး၄ဦးကိုသူတို့ရဲ့မူလစစ်မြစ်နေရာရင်းနိုင်ငံတွေကိုပြန်ပြီးအဲဒီကရာဇဝတ်မှုတွေကိုကင်တွယ်ဖြေရှင်းဖို့ Trump ကတင်းလာနေက Twitter နဲ့မှာပြောခဲ့တာဖြစ်ပါတယ်။2019ခုနှစ်အတွင်းလူပြူမျိုးသားရေးဝါဒီတွေရဲ့ချစ်တက်ပွဲတစ်ခုအတွင်းမှာမျိုးသမီးတူကိုကားနဲ့တမင်တက်တက်တိုက်ခိုက်သေးစေခဲ့တဲ့လူပြူမျိုးသားရေးဝါဒီ James Fields ကို2019ခုနှစ်ဩဂုတ်လ12ရက်နေ့မှာ32နှစ်အရွယ်မျိုးသမီးဟီတာဟီယာကိုတပ်ဖြတ်မှုနဲ့အခြားလူ19ဦးကိုဒဏ်ရာရစေမှုအတွက်ထောင်ဒဏ်တစ်သက်အပြင်နှစ်ပေါင်း1419နှစ်ထပ်မံကြာခံစေဖို့တရားဝန်ကဒီနေ့အမိန့်ချမှတ်ခဲ့ပါတယ်ကမ္ဘာအင်အားကြီး6နိုင်ငံနဲ့2015ခုနှစ်တုန်းကလက်မှတ်ရေးထိုးခဲ့တဲ့စာချုပ်မတိုင်မီအခြေအနေကအတိုင်းအီရန်ကသူ့နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုပြန်လည်ထားရှိဖို့ချိန်ကြောက်ခဲ့ပါတယ်။ဥရောပနဲ့အမေရိကန်နိုင်ငံတွေကသူတို့ရဲ့တာဝန်တွေကိုမထမ်းဆောင်လိုဘူးဆိုရင်အီရန်နေနဲ့လည်းပေးထားတဲ့ကိရိတွေကိုလျှော့ပြီးလွန်ခဲ့တဲ့၄နှစ်ကရှိခဲ့တဲ့အခြေအနေတိုင်းပြန်တော့မှဖြစ်တယ်လို့အီရန်နိုင်ငံပိုင်သတင်းဌာနကကြေညာခဲ့ပါတယ်။နေပြည်တော်မှာရှိတဲ့ Wisdom Hill နေကလေးတင်းကျောင်းတစ်ကျောင်းမှာနှစ်နှစ်နဲ့ဆက်တလအရွယ်အမျိုးမိန်းကလေးတူကိုအတမပြုကျင့်ခဲ့တဲ့ကိစ္စတရားဥပမာစစ်ဆေးကြနာနေပြီဖြစ်ပါတယ်။တန်တရားရှိခံရသူကိုအောင်ကျော်မျိုးဟာနေပြည်တော်ဒက္ခိဏသီရိခေယတရားဥပမာ15မိနစ်ကြာကျနာစစ်ဆေးမှုစတင်ခံခဲ့တာဖြစ်ပါတယ်
။အင်္ဂါနေ့မနက်ခင်းနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရဲမင်းထွန်းပြောပြပေးသွားတာပါရှင်။ဒီမနက်အစီအစဉ်ထုတ်လွှင့်ရေးမှုကမတ်အင်ဂျင်နီယာဖြစ်ပြီးတန်ဖက်အင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.